Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာ။နိုဝင်ဘာလ24ရက်ဗုဒ္ဓဟူးနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 1925 30 minutes တို့အပြင် line meter 190 တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
။ဒီရန်ခင်ကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဂျေဇူးတော်နေ့အထိမ်းအမှတ်အမေရိကန်သမ္မတဇနီးမောင်နှံနဲ့ဒုသမ္မတဇနီးမောင်နှံတို့ရဲ့လိုအပ်လှူဒါန၊သမ္မတဘိုင်ဒန်ကြီးမှုကျင်းပမဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးပေါ်တရုတ်နဲ့ရုရှားတို့ရဲ့ဝေဖန်ချက်နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘာဆန်ကြားကျွမ်းပေါ်ပို့တဲ့အစီအစဉ်ကိုကန့်ကွက်နေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်ကပြန်ဆတော့မယ်ဆိုတဲ့သတင်းတွေအပါအဝင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်။
ဟုတ်ကဲ့ပါခင်ဗျာဒီကနေ့တော်တော်ရှင်တို့နားဆင်ကြရမှာတွေကတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
စီးရုံလိုမျိုးပေါ့နော်အခုဒီနေရာတစ်ခုပဲရှိတာပေါ့အခုဆိုတော့ဒီမရှိတော့တဲ့ခါကျတော့ကျွန်တော်တို့ဘာပီပီအမိနဲ့ကတော့အားကြီးနဲ့ဖြစ်ခဲ့ရအများ
လွိုင်းကော်မျိုးကဂိယုနာစေကန်ကဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းပြီးတော့ဒီကနေ့ပြန်လို့ပေးလိုက်တဲ့သတင်းကိုဥစွာနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့ NUG ငွေတိုက်စာချုပ်ကိုပြည်တွင်းပြည်ပကမြန်မာတွေဝယ်ယူနေကြတဲ့အခြေအနေမြန်မာပြည်ဟာကုမ္ပဏီဖျက်သိမ်းမှုပြင်ဆင်နေတာနဲ့ချင်းပြည်နယ်ကံပက်လက်မြို့ကတိုက်ပွဲအကြောင်းတွေကိုနားဆင်ကြဖို့ရှိတဲ့အပြင်နိုင်ငံတကာသတင်းတွေမှာတော့အမေရိကန်သမ္မတရဲ့စီးပွားရေးအစီအစဉ်တွေကိုနားဆင်ကြပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးမြန်မာအရေးသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်ဗုဒ္ဓနေ့ညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျီလ်ဘိုင်ဒန်တို့ဟာမနေ့ကမှကြာရောက်မဲ့ကျေးဇူးတော်နေ့အထိမ်းအမှတ်ဖြင့်ကျက်စင်သားနဲ့ကစွန်းဦးတို့ကိုအင်္ဂါနေ့ကကိုယ်တိုင်ပြင်ဆင်ပေးခဲ့ကြပါတယ်။ကျောင်းတွေနဲ့အိုးအိမ်မဲ့ဂေရာတွေအတွက်ချက်ပြုတ်ထားတဲ့အစားအစာတွေကိုချက်ပြုတ်ပြင်ဆင်ပေးတဲ့ Washington DC မြို့တော်က DC Central Kitchen ဆိုတဲ့အဖွဲ့မှာအဲ့လိုပြင်ဆင်ပေးခဲ့ကြတာပါ။သမ္မတဘိုင်ဒန်ဇနီးမောင်နှံနဲ့အတူဒုသမ္မတကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ကလည်းပဲတော်ရှင်နဲ့ဟင်းအနှစ်တို့ကိုပြင်ဆင်ပေးခဲ့ကြပါတယ်။သမရဇနီးမောင်နှံဒုသမရဇနီးမောင်နှံနာမည်ကျော်စပူမှုဟိုဆေးအန်ဒရီယပ်စ်နဲ့ DC Central Kitchen ကဝန်ထမ်းတွေအားလုံးအတူတကွကျေးဇူးတော်နဲ့စားပွဲရာတွေကိုပြင်ဆင်ပေးခဲ့ကြတာပါအမေရိကန်မိသားစုတွေဟာကျက်စင်သောအသားနဲ့အတူချက်ပြုတ်ထားတဲ့အစားအစာတွေနဲ့တခြားအရင်စားပွဲရာတွေပါဝင်တဲ့ရိုးရာအစင်အလာအစားအစာတွေကိုအတူတကွစားသုံးကြပြီးဂျာတာပရီနီမှာကြာရောက်မဲ့ Thanksgiving ကျေးဇူးတော်နေ့ကိုဆင်နွှဲလေ့ရှိကြပါတယ်သမရဘိုင်ဒန်ဇနီးမောင်နှံဟာစားပွဲရာတွေကိုပြင်ဆင်ပေးပြီးတဲ့နောက်ဒီသတင်းပတ်ရဲ့ဂျန်နေရက်တွေမှာအပန်းဖြေအားယူမဲ့ Massachusetts ပြည်နယ်နန်တက်ကဲမြို့ကို Andrews လေတဲ့အခြေစိုက်စခန်းကနေ Air Force One လေယာဉ်နဲ့ထွက်သွားခဲ့ကြပါတယ
်။လူသားချင်းစာနာထောက်ထားမှုအကြက်တဲကိုတာလီဘန်တွေနဲ့ဆွေးနွေးဖို့အတွက် American ပြည်ထောင်စုရဲ့ Afghanistan ဆိုင်ရာအထူးကိုယ်စားလှယ် Thomas West ဟာကာတာနိုင်ငံဒိုဟာမြို့ကိုနောက်ပတ်မှာသွားရောက်ပါမယ်။ Afghan လူဦးရေရဲ့60ရာခိုင်နှုန်းဖြစ်တဲ့24သန်းသောပြည်သူတွေဟာနေရာများစွာမှာငါဘေးရင်ဆိုင်နေကြရတယ်လို့ကုလသမဂ္ဂစာနာရေးခအစည်းအဝေးကပြောထားပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဟာတာလီဘန်ခေါင်းဆောင်တွေနဲ့ဒိုဟာမှာနှစ်ပတ်ကြာနေထိုင်ဆွေးနွေးတဲ့အခါအကြမ်းဖက်ဝါဒတံပြန်ဆက်ကြီးနဲ့လူသားချင်းစာနာထောက်ထားမှုအပါအဝင်အမေရိကန်အကျိုးစီးပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Netflix ကပြောပါတယ်။အရင်အာဖဂန်စစ်အုပ်ရဲ့ဘတ်ဂျက်85ရာခိုင်နှုန်းနဲ့တိုင်းပြည် GDP ရဲ့40ရာခိုင်နှုန်းဟာနိုင်ငံတကာအလူရှင်အဖွဲ့စည်းတွေစီကလာတာဖြစ်ပါတယ်စစ်ရေးလမ်းကြောင်းကိုလိုက်မယ်ဆိုရင်တော့အဲဒီလိုအကူအညီတွေကပြတ်တောက်သွားမှာပါလို့အမေရိကန်အထူးကိုယ်စားလှယ်ကပြောပါတယ်တာလီဘန်နဲ့အာဏာရပြည်ကလေးကအာဖဂန်နစ္စတန်ရဲ့ပိုင်ဆိုင်မှုတွေကိုမရှိမပြောင်းနိုင်အောင်တားဆီးထားတာကိုလွတ်ပေးဖို့အမေရိကန်လွှတ်တော်ကိုအာဖဂန်နစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြီးခဲ့တဲ့အပတ်ကတောင်းဆိုထားပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမ္ဘာကထပြုကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးအတွက်သူတို့ကိုမဖိတ်ဘဲခြံထားတဲ့ပေါ်တရုတ်နဲ့ရုရှားတို့ကဒီကနေ့အပြင်းအထန်တုံ့ပြန်လိုက်ကြပါတယ်။ဒီစည်းဝေးအတွက်တိုင်ဝမ်ကိုဖိတ်ထားတဲ့ပေါ်တရုတ်ကအမျက်ထွက်ပြီးရုရှားကတော့ဒီစည်းဝေးကိုသွေးခွဲတဲ့လူရဲဖြစ်တစိကပ်ပြောဆိုပါတယ်။နိုင်ငံပေါင်း130လောက်ကိုဖိတ်ကြားထားတဲ့ဒီထိပ်သီးစည်းဝေးဟာသမ္မတဘိုင်ဒန်ရဲ့ရွေးကောက်ပွဲဂရီကိုတစ်ခုဖြစ်ပါတယ်။ဒီမိုကရေစီအစိုးရတွေနဲ့အာဏာရှင်အစိုးရတွေကြားအပြိုင်မှုကိုနိုင်ငံရေးဆိုင်ရာသူ့ရဲ့အဓိကမူဝါဒဖြစ်သမ္မတဘိုင်ဒန်ကသတ်မှတ်ထားတာပါ။ဒီမိုကရေစီထိပ်သီးအစည်းအဝေးလို့ဆိုတာကိုတက်ဖို့တိုင်ဝမ်ကိုဖိတ်ကြားရတဲ့ပေါ်အပြင်းထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံကပြောပါတယ်။ ထိတ်ကြားထားတဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့အဓိကမဟာမိတ်အနောက်နိုင်ငံတွေသာမကအီရတ်၊အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့လည်းပါဝင်ပါတယ်။အမေရိကန်နိုင်ငံကြီးဌာန website မှာအင်္ဂါနေ့ကထုတ်ပြန်ထားတဲ့ဖိတ်ကြားနိုင်ငံစီးရင်အရအမေရိကန်ဟာခွဲခြားတဲ့စီးသစ်တွေကိုဖန်တီးဖို့သူတို့အမြင်မှာကောင်းတဲ့နိုင်ငံ၊ဆိုးတဲ့နိုင်ငံဆိုတာမျိုးနဲ့နိုင်ငံတွေကိုသွေးခွဲဖို့ပိုပြီးလိုလားတယ်ဆိုတာပြနေတယ်လို့ရုရှားနိုင်ငံကပြောပါတယ်။ကြေညာထားတာအတော်ကြာပြီဖြစ်တဲ့ဒီစည်းဝေးကိုလာမယ့်ဒီဇင်ဘာလ9ရက်နေ့နဲ့10ရက်နေ့တွေကြာရင်အွန်လိုင်းကနေကျင်းပမှာဖြစ်ပြီးနောက်နေ့မှလုံမဲ့ဒုတိယကြိမ်စည်းဝေးကတော့လူကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမျှော်လင့်ချက်ကြီးကြီးမားမားထားခဲ့တဲ့နိုင်ငံတွေမှာဒီမိုကရေစီစုပ်ယုပ်ကြဆင်းနေချိန်မှာပဲဒီထိပ်သီးစည်းဝေးကိုကျင်းပမှာဖြစ်ပါတယ်။ဆူဒန်နဲ့မြန်မာနိုင်ငံတို့မှာစစ်တပ်ကအာဏာသိမ်းတာနဲ့ကြုံထားရပြီးအီသီယိုးပီးယားနိုင်ငံကအမေရိကန်တန်တမန်တွေအဆိုအဖြစ်ပေါက်ကွဲထွက်မဲ့အခြေအနေစီဦးတည်သွားနိုင်တဲ့ပြိပခါတစ်ခုအလယ်မှာရောက်နေပါတယ်။အာဖဂန်နစ္စတန်မှာတော့နှစ်20ကျော်ကြာပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းလိုက်ပြီးတာလီဘန်တွေအာဏာရလာပါတယ်
။အခုကြီးပေးရေးအဖွဲ့တွေကဝေဖန်နေတဲ့ကြားကပဲရိုဂျာဒုက္ခသည်တွေကိုဝေလံခေါင်ပြားရေလွှမ်းမှုနိုင်တဲ့ကျွန်းကိုပို့နေတာပြန်ဆတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေရဲ့ဆန္ဒကိုစတင်ပြီးဘာရှာချာကျွန်းကိုပို့နေတာဖြစ်တယ်လို့တချို့အကူအညီပေးရေးအဖွဲ့တွေကစွပ်စွဲကြပေမဲ့လုံးဝကိုယ်သဘောနဲ့ကိုယ်သွားလို့သူတွေကိုဒါပို့တာဖြစ်တယ်လို့အာရမိုင်းတွေကပြောပါတယ်။ဒီဘက်မှာနောက်ခဒုက္ခသည်2000ကိုပို့မှာပါ။မနစ်ဒီဇင်ဘာလကလေးကဒုက္ခသည်19000ကိုပို့ပြီးပြီဖြစ်ပါတယ်။စုစုပေါင်းရိုဟင်ဂျာဒုက္ခသည်သိန်းကိုအာရမိုင်းတွေကပို့ဖို့စီစဉ်ထားတာဖြစ်ပြီးကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံကသူတို့ကိုကူညီအကောက်အွယ်ပေးဖို့ပြီးခဲ့တဲ့လကသဘောတူလက်မှတ်ရေးထိုးထားပါတယ်။အင်ယာအဆောက်အဦတောင်းကပြောလို့ရှိရင်ကောင်းကောင်းဒီဇိုင်းထုတ်စီစဉ်ထားတာဖြစ်ပေမဲ့အလေးထားရမယ့်ပြဿနာတွေရှိနေတယ်လို့နိုင်ငံတကာချက်ချင်းဤအဖွဲ့ကြီးရဲ့အာရှပစိဖိတ်ဒေသညွှန်ကြားရေးမှူးအလက်ဇန်းဒားမက်သီယောကပြောပါတယ်။ကျွန်းပေါ်မှာရနိုင်တဲ့စတမိုင်းဆောက်ရှောက်မှုကအလွတ်လွန်ကိုအခြေခံကြယုံပဲရှိတယ်လို့သူကဆိုပါတယ်။ကြံခဲ့တဲ့မိသားစုတွေစီသွားလည်ဖို့ဘင်္ဂလားဒေ့ရှ်နဲ့ကူးကြီးတန်းကြီးသွားနိုင်ဖို့ခက်ခဲတဲ့နေရာလည်းဖြစ်တယ်လို့သူကပြောပါတယ်။ဘာရှန်ချာကျွန်းဟာဘင်္ဂလားဒေ့ရှ်နဲ့38မိုင်ဝေးပြီးဆိုင်ကလုန်းမုန်တိုင်းတံကိုခံနိုင်ချေများတဲ့ကျွန်းမှာလွန်ခဲ့တဲ့အနှစ်90အတွင်းမှာမုန်တိုင်းကြောင့်လူတသန်းလောက်သေဆုံးခဲ့ရပါတယ်လို့ AFP သတင်းကဆိုပါတယ်။ဘာရှန်ချာကျွန်းကိုသွားရင်မြန်မာပြည်ကိုပြန်ရမှာမဟုတ်တော့တဲ့အတွက်ကျွန်မကတော့မသွားဘူးလို့ AFP သတင်းထားတာကိုရိုဟင်ဂျာဒုက္ခသည်တယောက်ကပြောကြားပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကဗိုလ်ဓူညဘက်တွေတွေကိုဆက်ပြီးပြောပြနေပါတယ်တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကရောဂါစပြီးကူးစက်ခဲ့ကြတဲ့ကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်စံချိန်တင်များပြားခဲ့ပြီးဒယ်လ်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ
်4000명이상의확진자가발생하고위중증환자도계속늘어나는어려운상황이계속되고
ကူးစက်သူအရေအတွက်4000ကျော်ရှိပြီးအသေးအံလူနာအရေအတွက်ကတိုးလာနေတာကြောင့်ခက်ခဲတဲ့အခြေအနေတွေမှာကျွန်တော်တို့ဆက်ရှိနေတော့မှာပဲအထူးသဖြင့်ဒီနေ့ပထမနေ့ဝက်မှာကာကွယ်ဆေးထိုးခဲ့တဲ့တက်ကြီးပြော်တွေကိုကုတဲ့ဆေးရုံတွေနဲ့တက်ကြီးပြော်ကိုဂေးရတွေမှာကူးစက်သူအရေအတွက်တိုးလာတဲ့အခြေအနေကိုကျွန်တော်တို့တွေ့နေရပါတယ်လို့တောင်ကိုရီးယားကျန်းမာရေးဌာနကအကြီးအကဲတာဝန်ရှိသူဆွန်ယန်ရဲကပြောပါတယ်။နောက်ထပ်ကူးစက်သူအရေအတွက်4116ယောက်မှာအများစုကဆိုးမျိုးတော်နဲ့ပတ်ဝန်းကျင်ဒေသကဖြစ်တယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။အဲဒီနေရာတွေမှာဆေးရုံတင်ရတဲ့လူအရေအတွက်တိုးနေတာကြောင့်အထူးကျမှတ်ကုသဆောင်တွေမှာမနိုင်မနှင်းဖြစ်မဲ့အခြေအနေကိုစိုးရင်လာကြပါတယ်။တောင်ကိုရီးယားစီးပွားရေးပြန်ပြီးတိုးတက်လာစေဖို့ရည်ရွယ်ပြီးလူချင်းခွာနေရမယ့်စီကံသတ်မှတ်ချက်တွေကိုမကြသေးခင်သတင်းပတ်တွေအတွင်းကဖြေလျော့ပေးခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်တိုးလာတာဖြစ်ပါတယ
်။စင်ကာပူနဲ့မလေးရှားနိုင်ငံတို့ဟာကိုဗစ်ကာကွယ်ဆေးရရှိပြီးသူတွေအတွက်ကွာရန်တီးလုပ်ဖို့ဒါမှမဟုတ်သတ်မှတ်ရဲ့အတိုင်းတည်ကြားနေထိုင်ဖို့မလို့အဖဲနိုင်ငံကနယ်စပ်ကုန်းတန်းဖြတ်တန်းတောလောက်ကွင်းကိုနောက်ပတ်မှပြန်ဖွင့်တော့မှာဖြစ်တယ်လို့ပေါ်ဒူးနေကကြင်ကြာလိုက်ကြပါတယ်ဒီနေဆက်ကုန်းလန်းဟာကဘာပေါ်မှာအသွားလာအများဆုံးနေဆက်လမ်းတွေတဲကတလန်းဖြစ်ပါတယ်ချန်ကီနဲ့ကွာလာလမ်ပူနိုင်ငံကလေဆိပ်တွေကိုလည်းနိုဝင်ဘာလ29ရက်ကစပြီးဖွင့်မယ်လို့ကြင်ညာထားပြီးသားဖြစ်ပါတယ်နေဆက်ကုန်းလန်းဖွင့်လိုက်တဲ့ဟာအဲ့ဒီအစီအစဉ်ကိုချဲ့လိုက်တာပါ နိုင်ငံနိုင်ငံသားတွေအများအနေထိုင်ခွင့်ရပြီးသူတွေတိုင်းပြည်အတွင်းရေရှည်ဝင်ထွက်သွားလာခွင့်လက်မှတ်ရထားပြီးသူတွေဟာအစီအစဉ်ရဲ့ပထမအဆင့်ဖြစ်တစ်ဖက်နိုင်ငံမှာရှိနေတဲ့မိသားစုတွေစီကိုသွားလာခွင့်ရရှိတော့မှာဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်ယုံကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားကလည်းကောလံဖွင့်တဲ့အကြောင်းပေါ်ထူးနေမှာတရားကြေညာပါတယ်။စင်ကာပူနိုင်ငံမှာလူဦးရေ
50,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000 가와시 묘묘 토다라리가니 비게레니가 자하미니 종에야레 싸우야디가라 코비요가 구세두 또라메 예고 샤오나이무 이베게라바 디도드마베 라메라리드윈 코비 구세두 아예드에 칸만타라 다인 또라마고 벨라오 어티 짜짜나나 까인드외나이메레 소라 우로바마 세용 그린 아예드에 벨라오 어티 야나이메레 소라네 아송펴 탑베리메루 가바 잼마예프웨 WHO 우로바 용가 디드린밧 드윈 드리베타바레 Lashi Lanyang Bo Chigan Dwe Chet Thara Ya Ngasa Tung Nangyan Shire Uroba Taik Ta Wama Yame Nuyu Yadi Jayin Kovi Yoga Jong Te Sundu Nau Ta Khonna Teng Tatu Tatu Nangye Shibi Ari Itega Lesa Koo Nangyan Ye Atu Chama Kuda Zangri Ma Myanmar Damamo Longere Wong Pila Melu Kamara Jong WHO Uroba Yonga Ingani Ma Pyoge Vare
Dev Dennisman Fong Chang Ha Bema Yoshi B, Beloni Tiny Surago, Nanga Yia, Mansa, though Machajabu. Dio Nanga, when you tanaga three pila pare. Dio take down house of Dioga. Two good lay by Saya, Sogake, Bude, Los Sospioso, Pida now, Lumin Wingane, Pongchuan Piao Doggate, Dre, Dre Media Rina, Lumu Media Rima, Mego Mumu, Tosia, Picketaba. Olympic Barangin, Seta Go, Chopa B, Agza, Wood Nanga Yi, Doncha Lode, Bioso, Sawecha Dego, General Kanga Mama Sanjemare, Eddie Lobu Muraha, Azadama Alonga, Josie Bago, Chasida, Pibaribe, Daha Dandaman Sanya Sunisia, Kesan, Mahobau, Tuma, Majanga, Lumu, Azabu, Deon Nila, Pijama Balu, Nanganya, Unitana, Pioye, Sugishidu, Jolly Janga, Jojavare. The Nigelin Nabanga, Tangada Azabu, Bogu, Ponchon Tay of Lade, Video Go, Media Regale, Piata Gejavare. Longere Nebomiazaga, you can't deal to dear when ye joke. Jan Goliga, Dunet Lane Sambo, Arma Bugere, Ludila, Sobanga, Suswege, be there now, Fongo, Lumi Wema, Madrigi Arava. Daja, to my long year, dear, Dawi, she do they go, Nangaraga, down so get out of Chibare.
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့တင်ပြပေးကြတာပါခင်ဗျာပြည်အမေရိကန်အတန်းကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းလွှာတွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ကယားပြည်နယ်ကကျမကြီးဝန်ထမ်းနေပြန်လွှတ်လာတဲ့သတင်းနဲ့စပါမယ်ကယားပြည်နယ်လမ်းကွန်မြို့မှာရှိတဲ့ဂရုနာစေကံကကျမကြီးဝန်ထမ်းဆက်ရှိဦးက ပြု 4 ဦးကို ထိရောက်စွာ ရွေးယူသွားမယ်လို့ လည်း ထုတ်ပြန်ထားပါတယ် ဒီအကြောင်း ရန်ကုန်လာတဲ့ တရင် ကိုတော့ နန်းလောင်က ပြောပြပေးမှာပါခင်ဗျာ
ကြားပြင်းနယ် လွိုက်ကော်မြို့ နောင်ရခ ရက်ွက်မှာရှိတဲ့ ခရစ်တော် ဘုရင် ကက်သလစ် ဖခင်ကျောင်းကို နိုဝင်ဘာ 22 ရက် မနက်ပိုင်းလောက်မှာ စစ်ကောင်စီက အင်အား အလုံး ရင်းနဲ့ ဝင်ရောက် ဆင်းသင်းပြီး ဖခင်ကျောင်းထဲမှာ ဖွင့်လှစ်ထားတဲ့ ဂ्यूနာ စေကန်က ကျမကြီးဝန်ထမ်း 18 ဦးကို ဖမ်းဆီး ခေါ်ဆောင်သွားတယ်လို့ ဖခင်ကျောင်း တာဝန်ရှိသူ တဦးက VOA ကို ပြောပါတယ် ဒီလို ဖမ်းဆီးပြီးတော့ နောက်တစ်နေ့ဖြစ်တဲ့ နိုဝင်ဘာ 23 ရက် ညနေ 6:00 ကျော်လောက်မှာ သူတို့ 18 ဦးစလုံး ပြန်လုလာတယ်လို့ ပြောပါတယ် ဘာကြောင့်ပြန်လို့လာတာလဲစစ်ကောင်စီကဘာတွေစစ်ဆေးမေးမြန်းတယ်လဲဆိုတာကိုအသေးစိတ်ပြောမသွားပါဘူးဒါပေမဲ့ပြန်လို့လာသူတွေဟာစိုးရင်ပူပန်မှုတွေနဲ့အတော်ကြောက်ရွံ့နေတာကိုတွေ့ရပြီးတော့ဘဝလုံးကျုံမှုရှိတဲ့အနေအထားမှာဖြစ်နေတယ်လို့ပြောပါတယ်ဒီဂ ्यू နာစေခမ်းမှာကုညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်အုပ်နဲ့သူနာပြု၄ဦးတို့ဟာ
ပြီးခဲ့တဲ့မတ်လမှာပုံမှန်905ကကြီနဲ့အမှုဖွင့်ခံရသူတွေဖြစ်ပြီးထိရောက်စွာအရေးယူသွားမယ်လို့လည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့အချမ်းဖက်အဖွဲ့အစည်းကဒဏ်ရာရသူတွေကျမကြီးမကောင်းသူတွေကိုစေကုသဆောင်ရွက်ပေးနေတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်ဖမ်းဆီးတာလို့ဖော်ပြပါတယ်ဝေယောက်စင်းနှရှာဖွေရမှာကိုဗစ်လူနာတွေအပါဝင်လူနာ48ဦးကိုတွေ့ခဲ့ရပြီးသူတို့ကတော့လွိုက်ကောပြည်သူစီရင်ကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ဖျားကျောင်းတာဝန်ရှိသူတဦးကတော့ဖမ်းဆီးရှာဖွေမှုနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုမသိရသေးပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အခုတော့ပြောပါတယ
်ဒီကိစ္စတွေကျတော့ဟိုအတမ်းနဲ့ဆုံးအချင်းချင်းအောင်လို့ကျွန်တော်ညှိနှိုင်းဆောင်ရွက်ဖို့လုပ်ရှိပါတယ်ဆက်လက်ပြီးတော့မှာလေ
CDM လုတ်ထားတဲ့ဆရာဝန်အုပ်နဲ့သူနာပြူလေးဦးတို့ကိုတရားစွဲဆိုသွားမယ်ကိစ္စနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုသိရှိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ပြေဆိုခြင်းမရှိပါဘူး။နိုဝင်ဘာ22ရက်မနေ့9နာရီခွဲလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဖျားကျောင်းအနီးလမ်းတွေနဲ့ဖျားကျောင်းပရဝုံတစ်ခုလုံးစစ်ရင်အားဖြန့်ကျက်ထားပြီးတော့ကျောင်းဆောင်တွေအားလုံးတခန်းဝင်တခန်းထွက်မွေးနောက်ရှာဖွေတာတွေလုပ်ပြီးတော့ပစ္စည်းတချို့နဲ့ငွေကြေးတွေယူဆောင်သွားတယ်လို့ပြောပါတယ်။စစ်ကောင်စီကတော့လိုင်စင်မဲ့မော်တော်ယာဉ်၄စင်းတွေ့ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒေသခံပြည်သူကကွယ်ရေးအဖွဲ့ PDF တွေကိုစေဝါနယ်လက်နက်ပစ္စည်းတွေကူညီထောက်ပံ့နေဆိုရဲဆွဆွဲချက်နဲ့ဖျားကျောင်းတာဝန်ရှိသူကအခုလိုပြောပါတယ
်ပုံတူခဲ့ရသူ PDF ရေဘလတ်ချာချင်တယ်နော် PDF ရေဘလတ်ချာချင်တယ်မဒီကောင်းကောင်းကလက်နက်ကိုရှင်းလာပါ
ကက်သလစ်သာသနာဦးဆောင်ဖွင့်လှစ်ထားတဲ့ဂိယူနာစစ်ကံကတော့1998ခုနှစ်ကစတင်ဖွင့်လှစ်ကြတဲ့ကတရားဝင်လှိုင်စင်ရရှိထားတဲ့စစ်ကံတစ်ခုဖြစ်တယ်လို့ပြည်သူလူထုတွေကူညီကူသပေးနေတဲ့စစ်ကံတစ်ခုဖြစ်တယ်လို့လည်းပြောပါရယ်စစ်ကောင်စီကစီးနှင်းထားတဲ့အခြေအနေကြောင့်ဒီဂိယူနာစစ်ကံကိုရယူပိတ်ထားရမှာဖြစ်တယ်လို့လည်းပြောပါရယ်ဒါကြောင့်ပြည်သူလူထုတွေအခက်အခဲအများကြီးဖြစ်သွားနိုင်တယ်လို့မြို့ခံတအူကအခုလိုပြောပါရယ
်ကျွန်တော်ဘာသာကဒီဟာကြီးကလောက်လာတာနှစ်20ကျော်လက်ရှိနေပြီနောက်ပြီးဒီမော့ဆိုဖျစ်တိုးစစ်ဆောင်ရတဲ့လူတွေကလုံးကအဲ့ဒီမှာပဲအားကိုအားထားရပြီးပြီးတော့မှစီးရုံလိုမျိုးပေါ့နော်တခုဒီနေရာတခုပဲရှိတာပေါ့အခုကျတော့သူမရှိတော့တဲ့ခါကျတော့ကျွန်တော်တို့ဘာပီပီအနေနဲ့ကတော့အားကြီးနဲ့အခက်အခဲတွေအများကြီးကျွန်တော်တို့ရဲ့ပီပီထူနေတဲ့ဘဝကတော်တော်ကြီးကိုအခုကမဲ့သွားတာပေါ့နော်
ပရာဟိတာလုပ်ငန်းအကူအညီပေးနေတဲ့အဖွဲ့အစည်းတွေကသူသားအကျိုးပြုလုပ်ငန်းလှုပ်ဆောင်သူတွေဟာရန်သူမဟုတ်တယ်လို့အကြမ်းဖက်သမားလည်းမဟုတ်တာကြောင့်ဒီလိုမျိုးအမှုကျန်းစီနင်တာမျိုးကိုရှုံ့ချတယ်လို့ဖခင်ကျောင်းတာဝန်ရှိသူကပြောပါတယ်
နောက်လောင်ပြောပြပေးခဲ့ရပါခင်ဗျာမကြခင်မှာမြန်မာပြည်ကကုမ္ပဏီဖြတ်သိမ်းမှုပြင်ဆင်နေတဲ့သတင်းကိုတင်ပြပေးတော့ပါမယ်အခုတော့ NUG အစိုးရကငွေတိုက်စာချုပ်တွေပြည်တွင်းပြည်ပကလူတွေဝယ်ယူနေကြတဲ့သတင်းကိုတင်ပြပေးပါအောင်မယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ငွေတိုက်စာချုပ်တွေကိုရောင်းချလို့ရတဲ့ငွေဟာ24နှစ်အတွင်းမှာအမေရိကန်ဒေါ်လာ6သန်းကျော်ရှိထားတယ်လို့ NUG ဘက်ကထုတ်ပြန်ပါတယ်မြန်မာပြည်တွင်းနဲ့ပြည်ပရောက်မြန်မာတွေထဲမှာလည်းဒီငွေတိုက်စာချုပ်ကိုဝယ်ယူထားတာတွေဝယ်ဖို့စိတ်ဝင်စားတဲ့သူတွေရှိနေကြတယ်ဆိုတော့ရန်ကုန်ကလာတဲ့တဲ့ရင်ကိုတော့ကိုအောင်မြတ်သူကဖျော်ပြပေးပါပါခင်ဗျာ
။လူဦးတော်လိုင်းရေးအတွက်ရန်ကုန်ငွေရရှိဖို့ရည်ရွယ်ပြီးတော့ငွေတိုက်စာချုပ်တွေကို NUG ကနိုဝင်ဘာလ22ရက်မှာစတင်ထုတ်ရောင်းလိုက်တာပါ။ဒီလိုထုတ်ရောင်းပြီး2ရက်အတွင်းမှာ American Dollar 6သန်းကျော်ရရှိတာပြီလို့ NUG ရဲ့ Online Radio ကနေကြေညာခဲ့တယ်လို့နိုင်ငံတကာသတင်းမီဒီယာတွေမှာလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။ဒါကြောင့်လေပြည်တွင်းမှာဒီငွေတိုက်စာချုပ်ကိုဘယ်လိုဝယ်ရမလဲဘယ်လိုလွယ်ကူတဲ့နည်းလမ်းကိုသုံးရမလဲဆိုတဲ့မေးခွန်းတွေဖြစ်နေပါတယ်အင်တာနက်ပေါ်မှာဝယ်ယူတဲ့အခါမှာဖြစ်လေရှိတဲ့နည်းပညာရှုပ်ထွေးမှုကြောင့်ဝယ်ယူရမှာအခက်အခဲကြုံရတာတွေရှိနေကြောင်းရန်ကုန်မှာနေထိုင်သူတို့က VOA ကိုပြောပါတယ်ရန်ကုန်မှာနေတဲ့ကိုဇေယျာကျော်ကတော့ဒီရက်ပိုင်းမှာ NUG ရဲ့ငွေတိုက်စာချုပ်ဝယ်တဲ့သူများပြားနိုင်တာကြောင့်နည်းပညာချုပ်ရင်းတာကိုရှောင်ရှားဖို့လာမယ့်ရက်ပိုင်းကျမှဝယ်သွားမယ်လို့အခုလိုပြောပါတယ်
ဝယ်ရကောင်းတာပေါ့အခုဆိုရင်လည်းနိုင်ငံတကာမှာလည်းသတင်းတွေကောင်းကြီးတိုင်းမှာပါလာပြီ။ဒါပဲပြောပြော NUG အတွက်ရန်ကုန်ကြီးရတယ်။နံပါတ်1အချက်ကဒါဒီလူတို့ကလူကြီးကိုပြည်ဝင်တိမှတ်ကြည့်နေဆိုတော့ဒါစာအတုံးမရဘူးဆိုတာတော့မှဝိုင်းဝန်း၆ခန်းနဲ့ဒါကြည့်ပို့ပြီးတော့လက်တွေ့ပါတယ်ဆက်တည်ကြတဲ့ဆိုတော့ကျွန်တော်ယူဆတယ
်။ဂျပန်ရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေကြေးစာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေကပြောပါတယ်။ကျန်တဲ့မြန်မာတွေလည်းလက်ကင်ဖုန်းတွေကတဆင့်အလွယ်တကူဝယ်ယူနိုင်အောင်လဲအဖွဲလိုက်အကူအညီပေးမဲ့အစီအစဉ်တွေရှိကြောင်းသူကပြောပါတယ
်။ဒီဝေစုတာကျကိုသူတို့ဝယ်ခြင်းနဲ့ဒါသူတို့ရဲ့ဒီလိုနိုင်ငံရဲ့နိုင်ငံရေးချက်ကိုသူတို့တာဝန်ပတ်သက်ခွေရခွေပြတယ်လို့လေသူတို့တာဝန်ချိုးပြလဲမရှိဘူး။ဒါပေမဲ့သူတို့ကလည်းဆက်ဆောင်မရှိဘူး။အဲ့လိုမသိတဲ့လူတွေကိုသူတို့တွေကဒီခုရဲ့ဒီပုံပိုင်းဖုန်းတွေကနေပြီးတော့ဘယ်လိုလဲခုခုလုံးလို့ရလဲဆိုတဲ့ဒီပညာကိုပေါ့ ဦးကျွန်တော်တို့လာပတဲ့ဂျုံးလေးလောက်မှာအဲဒီဂျပန်နိုင်ငံမှာရှိတဲ့ဒီချိုလူစီကားတဲ့ဘူရာတွေပါတထိုင်နေတဲ့ဒီလမ်းလေးမှာတွေကိုလုပေးလိုက်တယ်ပေါ့အဲတော့တချို့ကျတဲ့ခါကျတော့သူတို့ဒီလိုပေါ့လေသွားရေးလာရေးနဲ့စီမီးစုလည်းမအားလည်းတဲ့သူတို့ကကျမ်းမာရေးရလဲတာကျိုးတွေစိတ်ကြွလို့ဘူးတော့ကိုလေးစီမီးတဲ့သူတွေကျတော့စုပြီးတော့ပေါ့လေကိုစားပေါ်ဝေးပြီးတော့တောင်းရပေးမှုဆိုတဲ့စီစဉ်ကိုလည်းကျွန်တော်တို့လုပ်နေပါတယ်ကျွန်တော်ဒီ၃လရဲ့တွင်လောက်မှာအဲလိုစနိုင်ပြီလို့ကျွန်တော်ပြောလိုက်တာပါ
ငွေတို့မပေးတဲ့ NUG ရဲ့ဒီငွေတိုက်စာချုပ်ကိုနှစ်နှစ်သက်တမ်းသတ်မှတ်ထားပြီးတော့စာချုပ်တစ်စောင်ကို American Dollar 100 500 1000နဲ့ 5000 နဲ့ဆိုပြီးတော့လေးမျိုးခွဲထားပါတယ်ပို့ပြီးရှင်းလင်းလွယ်ကူတဲ့ online စနစ်ကိုအသုံးပြုသွားမယ်လို့ NUG ရဲ့စီမံဘဏ္ဍာဝန်ကြီးဌာနကအင်္ဂါနေ့ကထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဒေါ်တန်းတန်းဆွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အစည်းအဝေးကြောင့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးအစိုးရကငွေတိုက်စာချုပ်တွေကိုပုံမှန်အတိုင်းဆိုရင်တစ်လတစ်ကြိမ်အယောင်းဝယ်လုပ်လို့ရှိပါတယ်။ဖေဖော်ဝါရီလ1ရက်မှာစစ်ကောင်စီကအာဏာသိမ်းခဲ့ပြီးတဲ့နောက်တပ်တန်း၄နှစ်ပေးထားတဲ့ချက်တန်းပေါင်း2သိန်းရှိတဲ့ငွေတိုက်စာချုပ်တွေကိုလေလံတင်ရောင်းချမယ်လို့ကြေညာခဲ့တာပါ။ဥပဒေပြုရေးတရားစီရင်ရေးအုပ်ချုပ်ရေးတွေကိုလုံးပိုင်ခွင့်မရှိတဲ့စစ်ကောင်စီကထုတ်ရောင်းတဲ့ငွေတိုက်စာချုပ်တွေကိုမဝယ်ကြဖို့ပြည်သူ့လွတ်တော်ကိုစားပြီးကော်မတီ CRPH ကဖေဖော်ဝါရီလ18ရက်မှာတောင်းဆိုထားပါတယ်။ကြာကလအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချတဲ့ဒီငွေတိုက်စာချုပ်တွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမျိုးတွေမရှိသေးပါဘူးခင်ဗျာ
။ကော်မတီသူတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာချင်းပြည်နယ်ကံပက်လက်မျိုးကတိုက်ပွဲသတင်းကိုတင်ပြပေးသွားပါမယ်။အခုတော့မြန်မာပြည်ဟာကုမ္ပဏီဖျက်သိမ်းဖို့စီစဉ်နေတဲ့သတင်းကိုပြောပြပါမယ်။မြန်မာပြည်ဟာလုပ်ငန်းဖျက်သိမ်းဖို့ဥပိုင်ကုမ္ပဏီဘက်ကတရားရုံးကိုရှောက်ထားတဲ့အပေါ်မှာနိုင်ငံတကာဖက်ဆက်ကုမ္ပဏီဖြစ်တဲ့ Kirin Japan ကုမ္ပဏီဘက်ကကန့်ကွက်ထားပါတယ်။ဒီပြဿနာနဲ့ပတ်သက်လို့မြန်မာဥပိုင်ကုမ္ပဏီအထွေထွေမန်နေဂျာဦးလာမျိုးနဲ့အမည်မဖော်လိုတဲ့စီးပွားရေးသုံးသပ်သူတဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြပေးထားပါတယ်ခင်ဗျာ
။ကျွန်တော်တို့ဒီအချိန်မှာတော့ကျွန်တော်ဘာမှရှင်းပြလို့မရသေးဘူးဗျ။ကျွန်တော်ဥပဒေအတိုင်းပဲဆောင်ရွက်နေတာရှိပါသေးတယ်။
ဟုတ်ကဲ့ဥပဒေအတိုင်းဆိုတော့ဘယ်လိုမျိုးဥပဒေအတိုင်းလဲ
။according to the law existing law ပေါ့ဗျာအတိတိုင်းပါပဲ
ဟုတ်ကဲ့ဟိုကီရင်ဘက်ကတော့ဥပဒေနဲ့မညီတဲ့သဘောမျိုးကန့်ကွက်ထားတယ်ပေါ့နော်
ဒါတော့သူတို့အထင်မှာပဲဗျာကျွန်တော်အနေနဲ့ကတော့ဘာမှမပြောလို့ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးလာမျိုးခင်ဗျာအဲ့ဒီတော့ဒီပြဿနာရဲ့ထူးခြားမှုကိုမေးရမှာအမည်မဖော်သူတဲ့စီးပွားရေးတုံ့တက်သူတွေကအခုလို့ဆက်ရှင်းပြပါတယ
်ကျွန်တော်တို့ဖေဖော်ဝါရီလကလေးကဒီဂျပန်ပါတနာပေါ့နော်မြန်မာပြည်ရဲ့ဂျပန်ပါတနာကီရင်ကဒီဖက်ဆက်ကနေပြီးနှုတ်ခွမယ်သူတို့စကားနဲ့ဆိုရင်တော့တစင်ချင်းလျှော့ချပြီးတော့နှုတ်ခွမယ်လို့ကြေညာထားတယ်ဒါပေမဲ့အခုအဟောစရာကောင်းတာကဒီဖက်ဆက်တည်ထောင်ထားတဲ့မြန်မာဘရူဝါရီပေါ့နော် limited ကိုဟိုစင်းရှင်းလင်းဖြစ်သိမ်းမယ်ဆိုတဲ့အခါသတင်းစာမှာဟလာကြေညာတဲ့အဆင့်တော့ရောက်လာတယ်ပေါ့နော်ဆိုတော့တရားရုံးဒီပါတီတင်ပြတဲ့အဆင့်ရောက်လာတယ်ဒါပေမဲ့ဟိုတစ်ဖက်ကသဘောမတူဘူးဆိုတော့အဲနှစ်ဖက်ဟိုရင်းဖြစ်ရမယ်ဟိုညှိနှိုင်းပြီးလောက်ကမကြည့်ရမှာဟိုကျွန်တော်တို့ဟိုမမျော်လင့်နဲ့မမျော်လင့်မဲ့ကြတာတွေရှိနေပုံပေါ်တယ်အကြမ်းမြင့်တော့ကျွန်တော်အဲ့လိုကောက်ချက်ဆက်လို့ရ
ဟုတ်ကဲ့အဲ့ဒီတော့ဒီနေရာမှာအဓိကပြဿနာကဘာဖြစ်နေတယ်လို့သုံးသပ်လို့ရနိုင်မလဲ
စဉ်းစားကြရနှစ်ချက်လောက်ရှိတယ်လို့ကျွန်တော်ထင်တယ်ဒီကီရင်ကမြန်မာဘီယာနဲ့ဖက်ဆက်ပြီးတော့ပြည်တွင်းမှာထုတ်တဲ့အခါမြန်မာဘီယာရောသူရဲ့ကိုယ်ပိုင်တစိမ့်ကြည်ရင်ရောထွက်တယ်ဆိုတော့ဟိုစတဲ့ကနှစ်ပေါင်းများစွာလေဝကြီးဥထားတဲ့အမှတ်တစိမ့်ဖြစ်တဲ့အတွက်ကြောင့်သူအကျိုးမြတ်တော်တော်ကောင်းတယ်ဆိုဒီအကျိုးမြတ်ကောင်းတာကတော့ဟိုဒါရမက်ဆရာတစ်ခုပေါ့လေနောက်တစ်ခုကတော့ကျွန်တော်တို့အရင်နှုန်းကဟိုတိုက်ကပီယာနဲ့နှစ်ပေါင်းများစွာဖက်ဆက်လုပ်ခဲ့တာဟုတ်နော်တိုက်ကပီယာဆီကနေပြီးတော့မှဟိုကြည်ရင်ကလက်ပြောင်းယူခဲ့လို့မမီလေအဲ့တော့အဲ့ဒီကိစ္စမှာသူတို့ဒီဖက်ဆက်ဖွဲ့စည်းထားတဲ့ဟာမှာအခုကီရင်ဘက်ကပြန်ပြီးတော့သူတို့ဖြစ်စေခြင်းတဲ့ပုံစံနဲ့ပြန်ပြီးတော့ခွဲထွက်ဖို့ရှေ့မှာဖွဲ့စည်းထားခဲ့တဲ့ဟာနဲ့ဘာများပြဿနာရှိကြလဲပေါ့အဲ့ဒီနှစ်ချက်ကျွန်တော်တို့တွေ့ရတယ်ဘာကြောင့်လဲဆိုတော့ကီရင်ကလည်းပြောထားတာရှိတာကိုဟိုသူတို့အနေနဲ့ကတော့ဗမာပြည်စည်းကွက်မှာဆက်ရှိခြင်းနဲ့ဆိုတာသူတို့ပြောထားတဲ့စကားလေးရှိတယ်
ဟုတ်ကဲ့ဒီညှိနှိုင်းမှုမရှိတဲ့သဘောပေါ့နော
်ဟုတ်ကဲ့ဟိုတည်င်းမှာလည်းဒီလိုပဲရေးထားတယ်လေနော်ဟိုပူပေါင်းဆောင်ရွက်တာမရှိဘူးပေါ့ဒီဥပိုင်ကုမ္ပဏီဘက်ကနေပြောအဲ့လိုရှုပ်တယ်အဲ့တော့ဟိုဆိုတော့ အခုကဒီဆရာကသိပြီးတဲ့ကာလမှာကျိုးမြလေတော်တော်ထိခဲ့တယ်လို့ကြားတယ်ဆိုတော့အဲ့ဒီဟာပေါ်မှာနော်ဟိုထိခဲ့တဲ့အပေါ်မှာညီနိုင်လို့မရတာလားနော်နောက်ပြီးတော့ခုနကဟိုငကိုဖွဲ့တီးထားတော့ငါဟိုပုံစံကအခုတကယ်လို့အလားပြန်ပြီးဟိုသင်းရှင်းဖြတ်သိမ်းမှုလုပ်တဲ့အခါမှာညီနိုင်ခဲ့တဲ့အခြေအနေတွေရှိနေသလား အဲနောက်ပြီးတော့ဟိုကိရိမက်ကလည်းသူကဒီဒီကမှာဆက်ရှိခြင်းနဲ့သူကတဖြည်းဖြည်းလျှော့သွားခြင်းနဲ့ဆိုတော့သူလုပ်ခြင်းတဲ့ပုံစံနဲ့နော်ဒီဥပိုင်းမက်ကသူတို့လိုချင်တာပေါ့နော်သူလိုချင်တာဆိုတော့ကျွန်တော်တို့စီမှာဖြစ်တတ်တာကတော့ဒီစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကကိုယ်အသာစီးအမြဲယူလို့ရှိအောင်နော်အဲ့တော့အဲ့ဒီပုံစံမျိုးနဲ့ချင်းကတ်တဲ့အတွက်ညှိမရလားပေါ့နော်အဲ့
Jerabacna. View American Tangani Botunia by Sisinego sell a toll in Pinirama. A crude chimpine drink a type weathering or Timpia Bibaume. Chimpine, Campele Muma, Campele Chinka way up where CDF ne, Sikon Sitato, Ja, Pika Takamudi, Pipoyama, Campele Mu, Soya Yon to show Milan Piacigabare, D. Jang Yanga Lara the Ringo, Kuninyanga Piopia Bimawakne.
Campele Mune, drink Campele Chinka way up where CDF ne.
စစ်ကောင်စီတပ်တို့ဒီမနေ့နဲ့မနေ့ညပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးအစိုးရရုံးတချို့မီးလောင်ပျက်စီးခဲ့တာပါမနေ့ညကတိုက်ပွဲကြောင့်မီးလောင်ပျက်စီးခဲ့တဲ့ရုံးနေရာကိုလာရောက်ကြည့်ရှုခဲ့တဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်တပ်ဖွဲ့ CDF ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျိုးကန်တူကပြောပါတယ်ဒီနေ့မနေ့ကတော့စစ်သားတွေကဦးနာခွဲလောက်ကျင်းလာတဲ့အခါမ
လူဝင်မှုကြီးကြပ်ရေးရုံးမီးလောင်ကျွမ်းခဲ့တယ်လို့ CDF ခေါင်းဆောင်တူကပြောပါတယ်
မင်းညာဆယ်နိုင်မှာထုတ်ထုတ်ရင်းမှုယုံသေးုံယုံနဲ့လောဝကယုံကမီးလောင်နေကုန်လုံးလောင်နေဒါမှမကြမ်းမှုဒီအတိုင်းနေပါလေဒါမှလည်းမရှိတော့ဘူးပြာကြတာပေါ့ကွာအကုန်လုံးခဏနာရှိနေတော့မှာတော့တော်တော်လေးတိကျတယ
်မင်းကကမ်ပတ်လက်ချင်းကာဝေးတက်ဖွဲ့ CDF တက်စခန်းတစ်ခုကိုစစ်ကောင်စီတက်ကမီးရှို့ခဲ့လို့အခုလိုအစိုးရယုံတွေကိုတံပြန်မီးရှို့မှုတွေလှုပ်ဆောင်တာလို့ယူဆကြောင်းမြို့ကန်တူကပြောပါတယ်
CDF တခါတခုကိုစစ်တပ်ကမင်းရှို့လိုက်တယ်ဆက်လက်မနာပါလို့ပြောတယ်အဲ့ဒါမင်းရှို့လိုက်ကြမယ်အင်းကြကြတော့ကမ်ပလက်ကကောင်စီယုံနဲ့အလဘကလေးကိုမင်းရှို့ကြတယ်အဲ့ဒါဒီနေရာတွေကလည်းချက်နဲ့ပြပါတယ်ရန်တမ်းပြီးမှတင်တဲ့ပြစ်တဲ့ခါကြတော့မျိုးထဲဒီမှာလည်းမကြည့်ဘူးဒီခါမျိုးကြတယ
်ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမြို့ကန်တချို့နေရက်ကနေတင်းရှောင်နေရတာလည်းရှိပါတယ်ကမ်ပလက်မျိုးဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးကမ်ပလက်မြို့မှာချင်းကာဝေးတပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်အကြားမေလာလယ်ကစပြီးတိုက်ခိုက်မှုတွေရှိနေခဲ့တာပါမေလာကနေဒီနေ့ထိတိုက်ပွဲပေါင်းအကြိမ်30ခန်းဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ CDF ခေါင်းဆောင်တူကပြောပါတယ်ဒီလိုတိုက်ပွဲတွေကြောင့်မြို့ကန်ပြည်သူ600ကျော်ဟာခါရိုင်းဒုက္ခသည်စခန်းအောင်ရင်ဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေဘက်မှာတိမ်းရှောင်နေရပါတယ်ချင်းပြည်နယ်ဘက်မှာဆိုရင်လဲမင်းတက်ကမ်ပလက်ဟာခါထန်တလန်မတူပီဖလန့်စားတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြတိုက်ပွဲတွေဖြစ်ပွားနေတာပါမြန်မာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်ကိုစန့်ကျင်တော်လှန်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါခင်ဗျာ
ကိုငင်းညံပြောပြပေးခဲ့တာပါခင်ဗျာပရရှင်တို့အခုနားဆင်နေကြရတာကတော့ VOA American အတန်ရဲ့ဗုဒ္ဓဦးညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်မှာဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်တင်ပြပေးသွားပါမယ်။ VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုတော့တနေ့ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နာနေခင်မြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 933နဲ့လိုင်းနိုမီတာ49 kHz 71803တို့အပြင်လိုင်းနိုမီတာ190 kHz 1595တို့ကနေပါဓာတ်ရိုက်ဖမ်းယူနားဆင်နေကြပါတယ်ခင်ဗျာ။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ1965နဲ့32တို့အပြင်စနစ်တင်းကုန်နေတွေမှာလိုင်းနိုမီတာ190 kHz 1595တို့ကနေဓာတ်ရိုက်နားဆင်နေကြသလို VOA ရဲ့ Internet Website စာမျက်နှာနဲ့ YouTube နဲ့ Facebook လူမှုကွန်ရက်စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ VOA ကိုတော်တော်ရှင်တို့အနေနဲ့ဝေဖန်အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျမရေးမြမရေးသုံးသက်ခြင်းနဲ့အားကစားကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အဲ့ဒါတွေကိုမတင်ဆက်ခင်မှာတော့အမေရိကန်သမ္မတကလောင်စာဆီဈေးတွေတက်နေတဲ့ကိစ္စကိုဘယ်လိုဖြေရှင်းဖို့ကြံစည်နေသလဲဆိုတာကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာလောင်စာဆီနဲ့ကုန်စည်နှုန်းတွေအတော့ကိုမြင့်တက်နေတာကြောင့်သမ္မတဂျိုးဘိုင်ဒန်ကဒီလိုအခက်အခဲတွေကိုအထောက်အကူဖြစ်စေမဲ့အဓိကခြေလှမ်းတစ်ချက်ကိုစတင်လိုက်ပါတယ်။စားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုဝန်ထုတ်ဘူပေါ်တွေဖြေလျော့သွားအောင်မဟာဗျူဟာကျအတူလောင်ထားတဲ့အရန်လောင်စာဆီတွေကိုထုတ်ပေးမှာဖြစ်ပါတယ်။ VOA သတင်းတောက်အနီတာပါဝဲလ်အင်ပီရိုကနေသတင်းပေးပို့ထားတာကိုတော့နားလောင်ကတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဂျေဇူးတော်နေ့အားလိုက်ရဲ့ရာသီရောက်တိုင်းပြည်သူပြည်သားတွေဈေးဝယ်ထွက်ရတာကိုသိတဲ့ဘောကြမ်းမှသမရဂျိုးဘိုင်ဒန်ကကောင်းနားလဲပါတယ်။အခုလိုအားလိုက်ရဲ့ဈေးဝယ်ရာသီကာလရောက်လာချိန်မှာဓာတ်ဆီနဲ့ကုန်စည်နှုန်းတွေအပြင်ငွေကြေးဖောင်းပွားမှုတွေကလည်းအဆမတန်မြင့်တက်နေတာပါ။ ABC သတင်းဌာနကလက်သလောကောက်ယူထားတဲ့လူမှုစစ်တမ်းအရအမေရိကန်ပြည်သူ55ရာခိုင်နှုန်းတို့ကသမရဘိုင်ဒန်ရဲ့စီးပွားရေးကင်တွယ်ပုံကိုသဘောမကျတာကိုတွေ့ရပါတယ်။စီစေတက်နေတာကိုဖြေရှင်းတဲ့အနေနဲ့မဟာဗျူဟာကျတူလောင်ထားတဲ့အရန်လောင်စာစီစီပေါင်းတန်90ကိုထုတ်ပေးဖို့တမရဘိုင်ဒန်ကအင်္ဂါနေ့မှာညွှန်ကြားခဲ့တာပါ။အိန္ဒိယ၊ဗြိတိန်နဲ့တရုတ်အပါအဝင်အခြားလောင်စာစီအထူးလိုအပ်တဲ့နိုင်ငံတွေကလည်းအလားတူလုပ်ကိုင်းမှုပြင်ဆင်ထားတယ်လို့တမရဘိုင်ဒန်ကခုလိုပြောပါတယ
်။ I've worked hard these past few weeks.and calls and meetings
ကျွန်တော်တို့ဒီနိုင်ငံရဲ့ကိစ္စကိုဖြေရှင်းနိုင်ဖို့ဒီဘကောင်းဆောင်တွေမူဝါဒရေးဆွဲသူတွေနဲ့ခုသတင်းပေါ်တင်မှာကျွန်တော်ဖုန်းနဲ့ရောအစည်းအဝေးတွေပါလုပ်ပြီးတော့စကားပြောခဲ့ပါတယ်။အခုလိုစူပေါင်းဆောင်ရွက်ရုံနဲ့လောင်စာဆီဈေးတွေကိုညာရင်းချင်းကျသွားအောင်တော့လုပ်နိုင်မှာမဟုတ်ပါဘူး။အပြောင်းလဲတွေတော့ဖြစ်လာပါလိမ့်မယ်
။ဒါပေမဲ့လည်းဒီလောက်ရတဲ့တင်လုံလောက်ပါရဲ့လား Broken Institute ကဘတ်ဂျက်နဲ့ငွေကြေးဆိုင်ရာမှုဝါဒညွှန်ကြားရေးမှူး David Wassell ကအခုလိုသုံးသပ်ပါတယ
်။ It's clearlydesigned to do two things. One is
ဒါကအခြေအနေနှစ်ချက်ကိုရှင်းရှင်းလင်းလင်းဖန်တီးလိုက်တာပါ။တစ်ချက်ကသမရအနေနဲ့စီစည်းကြအောင်လုပ်ပေးနေတယ်ဆိုတာကိုအမေရိကန်ပြည်သူတွေကိုအသိပေးလိုက်တာဖြစ်တယ်လို့နောက်တစ်ချက်ကတော့တရုတ်နိုင်ငံအပါအဝင်အမေရိကန်မိတ်ဖက်နိုင်ငံတွေနဲ့အတူလက်တွဲပြီးတော့လုပ်ကိုင်နေတယ်ဆိုတာပါ။ဒီကိစ္စကိုအမေရိကန်ကအလေးနက်ထားတယ်ဆိုတာအိုပက်ကိုအချက်ပြလိုက်တာပါ။
ကုန်စည်စီးဆင်းမှုပြတ်မသွားအောင်လဲသမ္မတဘိုင်ဒန်အစိုးရကလုပ်ကိုင်နေပါတယ်။ဒါပေမဲ့လည်းအမေရိကန်မှာဝယ်လိုအားနဲ့ရောင်းလိုအားတွေမမျှသေးတဲ့အတွက်အဖြေရှာဖို့လိုနေသေးတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။ American Enterprise Institute အကြီးတန်းသုတေသီ Desmond Lushman ကအခုလိုသုံးသပ်ပါတယ်
။ The Federal Reserve's continuing to buy huge amounts of bonds that interest rates are
low. တို့နိုအင်မတန်သက်သာတဲ့ငွေတိုက်စာချုပ်တွေကိုဘိုးဘန်ကအများပြဝယ်ယူနေပါတယ်။အဲ့ဒီတော့တင်မှလည်းဆွေရကအကြီးမားဆုံးစီးပွားရေးနလန်ထူမဲ့အစီအစဉ်ကိုချက်မှတ်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီလိုဆောင်ရွက်တာတွေကြောင့်ဈေးကွက်မှာငွေတွေအမြောက်များလဲပတ်ဖို့ရှိလာပေမဲ့လည်းကမ္ဘာကုန်ထုတ်လုပ်မှုဝင်ဆက်ပြတ်လတ်နေတဲ့အတွက်ဝယ်လိုအားနဲ့ရောင်းလိုအားမမျှဘူးဖြစ်လာပါတယ်
။ခုလိုကုန်စည်နှုန်းတွေကြီးမြင့်နေပေမဲ့လည်းစားသုံးသူတွေဘက်ကလာမယ့်အားလိုက်ရပွဲတော်ရာသီမှာတိလို့အခက်အခဲတွေကိုရှောင်လွှဲနိုင်လိမ့်မယ်လို့တော့သမ္မတဘိုင်ဒန်ကယုံကြည်နေတာဖြစ်ပါတယ်။
နားလောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့လူတုနဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်နိုဝင်ဘာလ18ရက်ကနေ24ရက်နေ့အထိကျင်းပပြုလုပ်တဲ့ကမ္ဘာပရိသေဝဆေးရင်ပါမှုသတိပြုလာစေရည်သက်တဲ့ဘက်မှာပူးပေါင်းပါဝင်လှူရှာရင်းပရိအနုဇီဝဆေးရင်ပါမှုပြဿနာကိုလူအများပုံမှုသိရှိသတိပြုလာအောင်ပူးပေါင်းပါဝင်လှူရှာဆောင်ရွက်ပေးလို့ရတဲ့အကြောင်းဒီသတင်းပတ်ရဲ့လူတုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
ဆေးရင်ပါမှုနဲ့ဆေးမတူမှုပြဿနာဟာမြန်မာနိုင်ငံတွင်းမှာသာမကကမ္ဘာတစ်ဝှမ်းမှာပါကြုံတွေ့ခံစားနေရတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ဆေးရင်ပါမှုကြုံတွေ့နေရတဲ့ပရိအနုဇီဝဆေးဝါးတွေမှာဘယ်လိုဆေးဝါးအမျိုးအစားတွေပါဝင်ပါသလဲလို့မေးကြည့်တဲ့အခါဝိုင်းရင်သတင်းအန်တီတာတူဦးဖြစ်သူဒေါက်ထွေးစီမံကအခုလိုရှင်းပြပါတယ်
။ကျွန်တော်အနေနဲ့ပတ်ဝန်းကျင်ထဲမှာအနုဇီဝပိုးတွေအများကြီးရှိပါတယ်။အဲ့ဒီကောင်တွေကဒီတာမန်မျက်လုံးနဲ့မမြင်လို့မရဘူး။အနုကြည့်မှန်ပြောင်းတို့အီလက်ထရောနစ်အနုကြည့်မှန်ပြောင်းတို့နဲ့ကြည့်မှမြင်ရတဲ့လူဇီဝပိုးတွေပါအဲ့ဒီပိုးတွေကတော့တ ဘက်တီးရီးယားပိုးတွေဗိုင်းရပ်စ်ပိုးတွေ၃ဖန်ဂတ်စ်ပိုးတွေ၄ကပါပိုးသို့မဟုတ်ပါရာဆိုက်ပိုးတွေဖြစ်ပါတယ်ဒီဆေးတွေဒီပိုးတွေကိုခန္ဓာကိုယ်ရဲ့ဝင်ရောက်လာလို့ရှိရင်ပြန်လည်တိုက်ထုတ်ဖို့အတွက်သူတို့ကိုဆန့်ကျင်တဲ့ဆေးတွေထွင်ထားပါတယ်အဲ့ဆေးတွေကိုပဋိအနုဇီဝဥသက်ဆေးတွေလို့ခေါ်တယ်ဘက်တီးရီးယားကိုတတ်တဲ့ဆေးကြတော့အန်တီဘိုင်ယိုတစ်လို့ခေါ်တယ်။ဗိုင်းရပ်စ်ပိုးတတ်တဲ့ဆေးကြတော့အန်တီဗိုင်းရပ်စ်လို့ခေါ်တယ်။ဖန်ဂတ်ပိုးတတ်တဲ့မူပိုးကိုတတ်တဲ့ဆေးကြတော့အန်တီဖန်ဂယ်လို့ခေါ်တယ်။ကပ်ပါပိုးပါရာဆိုက်တွေကိုတတ်တဲ့ဆေးကြတော့အပိုးကြတော့အန်တီပါရာဆစ်တစ်ဆေးလို့ခေါ်ပါတယ်။ဒါအလုံးချုံကိုခေါ်လိုက်ရင်တော့ antimicrobials လို့ခေါ်ပါလေခင
်ဗျ။ပဋိအနုဇီဝဆေးဝါးယဉ်ပေါင်းမှုတွေကိုဂိုင်းတွဲဖြည့်ရှင်းမှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2015ခုနှစ်ကတည်းကစတင်ပြင်ဆင်ခဲ့တာဖြစ်ပြီးအခုလာမယ့်နိုဝင်ဘာ18ကနေ24ရက်နေ့အထိကိုကမ္ဘာပဋိအနုဇီဝဆေးယဉ်ပေါင်းမှုသတိပြုမိလာစေရည်ရည်တပတ်အဖြစ်သတ်မှတ်ဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်းကရှင်းပြပါတယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီ antimicrobial resistant ဟိုမာလို့ပြောပါဘောအတူကော AMR ပေါ့နော်ဒီပဋိဇီဝပဋိအနုဇီဝပုဒ်သစေနာယင်ပါလာမှုပြဿနာကိုဖြင်းရှင်းဖို့လိုလာပြီဆိုတော့ကိုကျမ်းမာရေးအဖွဲ့ရ2015ခုမနစ်မှာသူကခါတဲ့ပုံပြချက်တစ်ခုချက်ခဲ့တယ်။အဲ့ချလိုက်ကမှသူကဘာလို့ပြဿနာကိုကင်ပြဖြင်းရှင်းရမယ့်ပြဿနာတစ်ခုသူတို့ကအဲ့ဒီမှာသုံးပြလိုက်တယ်။ပုံပြပြတဲ့ခါကျတော့လုံဆောင်စရာရှိတယ်ဆက်လုပ်တော့ပေါ့လေ။လုပ်တဲ့ခါကျတော့အခုဒူတွေကိုဒါနဲ့ပတ်သက်ပြီးတော့ဒီလိုပဋိဇီဝအနုပရိသေဝဆေးဝါးများနဲ့ပတ်သက်ပြီးတော့မက်သတင်းစကားတွေ message တွေသိရင်ပါလာမှုပြဿနာတွေဘာကြောင့်ဖြစ်တယ်ဆိုတဲ့ပြဿနာတွေအဲ့ဒီဥစ္စာသတင်းစကားတွေကိုပေးဖို့အတွက် campaign တစ်ခုလုပ်မယ်ဆိုတော့ပြုပြခဲ့ပါတယ်အဲ့တော့2021 November ခုနပြောခဲ့တဲ့ November 18ကနေပြီးတော့24ရက်နေ့ကိုဒီကမ္ဘာပဋိအနုဇီဝပိုးသတ်ဆေးများယင်ပါလာမှု view ပြုမိလာစေရည်ရသပါလို့ခေါ်လိုက်ပါတယ်အဲ့တော့ဘယ်လိုဆောင်ဖို့နဲ့လုပ်ရလဲဆိုတော့ခါကြတော့ဒီမူမိလာစေကြီးဖြန့်ဝေပါသေရင်ပါမှုကာကွယ်ပါ spread awareness prevent resistant ဆိုတဲ့ combo လေးကျင်းနဲ့ဒီကျင်းပရမယ်ဆိုပြီးတော့ရောအတ္တမရဲ့ပွင့်နေပြီးတော့ပုံပြခဲ့ပါတယ်အဲ့တော့ဒီအဲ့ဒီကာလမှာအဲ့ဒီရသလောက်အတွင်းမှာကျွန်တော်တို့ပါနော်ဒီခုနပြောခဲ့တဲ့ဟိုပေးသက်တွေအားလုံးကဒီအကြောင်းတွေကိုသိရှိပြီးတော့နော်လိုက်နာဆရာဆရာကြီးလိုက်နာအောင်ကျင်းဆရာရှိရယ်ရှောင်းကျင်းမယ်နော်ဟောတကဒီသတင်းစကားကိုလည်းတည်စရက်လေးတိသွားအောင်သတင်းဆောင်ဝေပေးမယ်ဆိုတော့ဘောတိုင်းဘောတရားပါပဲ
ပဋိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရဲ့တတပတ်မှာဂိုဘလူးလို့အမည်ရတဲ့အလှူရှောင်းမှုတစ်ခုအနေနဲ့လူတူတူယောက်ချင်းစီကပဲဖြစ်ဖြစ်အဖွဲ့အစည်းအနေနဲ့ပဲဖြစ်ဖြစ်လုပ်ငန်းဝင်အနေနဲ့ပဲဖြစ်ဖြစ်အပြာရောင်စင်မြန်းအသုံးပြုပြီးပဋိအနုဇီဝဆေးရင်ပါမှုပြဿနာကိုလူများပုံမှုသတိပြုလာစေဖို့အတွက်ပူပေါင်းပါဝင်လှုပ်ရှားဆောင်ရွက်ပေးလို့ရတယ်လို့ဒေါက်ထွေးစီမန်ကပြောပါရယ်။နိုဝင်ဘာ18ကနေ24ရက်နေ့အထိကျင်းပပြုလုပ်မယ့်ကမ္ဘာပဋိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရည်ရည်တရပတ်မှာပူပေါင်းပါဝင်လှုပ်ရှားရင်းပဋိအနုဇီဝဆေးရင်ပါမှုပြဿနာကိုလူများပုံမှုသိရှိသတိပြုမိလာအောင်ပူပေါင်းပါဝင်ဆောင်ရွက်ပေးလို့ရတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တို့ပ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျ။အခုဆက်ပြီးတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါအောင်မယ်။လက်ရှိမြန်မာနိုင်ငံရေးအကြက်အဲကိုကြော်လွားလွန်မြောက်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်တက်လှမ်းနိုင်ရေးမှာနိုင်ငံတကာရဲ့အခန့်အခဏာကိုပြစ်ပယ်ထားလို့မရဘူး။ပြည်တွင်းလှုပ်ရှားမှုနဲ့အတူရှင်တွဲပေါင်းမှုလိုအပ်တယ်လို့အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကောလတန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်ကပြောပါတယ်။အသေးစိတ်ကိုဒေါက်တာထွန်းမြင့်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဒေါက်တာထွန်းမြင့်ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးထိတ်တရင်ဆိုင်မှုပြောင်းလဲကျော်လွှမ်းနိုင်မှုဆိုပြီးတော့ဒေသအစည်းအဝေးမှာလက်နက်ကိုင်ပုံမှန်မှုတွေဖြစ်နေပါတယ်။တစ်ဖက်ကလည်းပဲနိုင်ငံတကာ PR ကလည်းပဲရှိနေပါတယ်။ဆိုတော့တချို့ကလည်းနိုင်ငံတကာ PR ကိုအားမရကြဘူး။နိုင်ငံတကာ PR ကဘာမှမထူရောက်နိုင်တော့ဘူးလို့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။နိုင်ငံတကာဆက်ဆံရေးဘာမှခတ်တယောက်နေနဲ့နိုင်ငံတကာရဲ့ PR ဟာတကယ်ပဲအဆုံးမကြတဲ့အဆင့်ကိုရောက်သွားပါလားဆိုတာစပြီးတော့သုံးသပ်ပြပါခင်ဗျာ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ခင်ဗျာဦးကျော်စံ။မရောက်ပါဘူးဒီအသုံးမကျတဲ့အခြေအနေတွေမရောက်ပါဘူးနောက်တစ်ခုက ီနိုင်ငံသားရဲ့ PR ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘလို့ PR မျိုးကိုကျွန်တော်တို့ကအခြေခံပြီးတော့ပြောရတယ်လဲဆိုတဲ့ပုံစံမှာလည်းမူတည်ပါလိမ့်မယ်။အဲဒါတော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဥဆောင်ပြီးတော့စစ်ကောင်စီကိုလက်နက်ရောင်းချဖို့ရအတွက်ချက်ချင်းပိတ်လိုက်တယ် Global Arms Embargo လို့ခေါ်တဲ့ဥစားကိုလုတ်တယ်ဆိုလို့ရှိရင်သိထိအောင်မှာပေါ့။အဲတော့အဲ့ဒီဥစားကအခုထိတကပိုင်းမှာကိုသူတို့ပြောနိုင်တဲ့အဆင့်ထိမရောက်သေးတဲ့အနေအထားမျိုးရှိတယ်။နောက်တစ်ခုကအဲ့ဒါနဲ့တပြိုင်နက်တည်းပဲဒီစစ်ကောင်စီရဲ့ကောင်းဆောင်လေးမိသားစုတွေနောက်ပြီးလို့ရှိရင်သူတို့နဲ့ပတ်သက်နေတဲ့စီးပွားရေးဒီအားလုံးကို targeted sanction တိကျပြီးတော့အချက်လက်ကိုမူတည်ပြီးတော့သုံးတဲ့ဒီစီးပွားရေးပိတ်ဆို့မှုမျိုးပါတခါလဲလိုက်တယ်ဆိုလို့ရှိရင်ဒါကဒီထိရောက်မှုကချက်ချင်းရောက်နိုင်ပါတယ်အဲ့ဒီအတွက်ကိုနိုင်ငံတကာမှာကိုစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်တာတွေကြောင့်ကျွန်တော်တို့လုပ်နေတာတွေတွေ့ရတယ်သူအဆင့်လိုက်အဆင့်လိုက်ပေါ့မပြေစုံနေဘူးနောက်တစ်ခုကမြန်မာစစ်တပ်ကိုခုရုရှားကရောင်းနေတာရှိတယ်တရုတ်ကရောင်းနေတာရှိတယ်အစ္စရေးရောင်းနေတာရှိတယ်အိန္ဒိယရောင်းနေတာရှိတယ်လက်နက်တွေရောင်းနေတာရှိတယ်အဲ့ဒါတွေအလုံးရတန်းကရပ်ရမယ်ဆိုရက်ဆန့်ရှင်ကုလသမဂ္ဂကဥဆောင်ပြီးတော့လုပ်တဲ့ဒီ arms embargo ကိုလာတယ်ဆိုလို့ရှိရင်ဒါဟာသိကျောက်မဲ့အာ international pressure လို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်ဒါပေမဲ့သူသဖြင့်ပေါ့လေတရုတ်တို့ရုရှားတို့အဲ့ဒီနှစ်နိုင်ငံကသူတို့ PR ပေးလို့ရပါမလားခင်ဗျာ international ကအဲ့လိုနှစ်နိုင်ငံပါလက်နက်မရောင်းတဲ့ဆိုရတဲ့ဘောမျိုးပြောဖို့ဆိုတာဖြစ်နိုင်မှာမလားအထူးသဖြင့်ရုရှားဆိုရင်ဒီအနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမပြေလည်မှုဖြစ်နေတဲ့အချိန်မှာသူတို့လည်းအခွင့်ကောင်းလို့ယူဆပြီးတော့ပို့ပြီးတော့လက်နက်ရောင်းတာကိုအချိန်မြင့်လာတယ်လို့တော့မှသုံးသပ်စရာဖြစ်နေတာပါအဲ့ဒါကိုဖြစ်နိုင်ပါမလား
ဟုတ်ကဲ့ဘုံနဲ့တော့ဖြစ်နိုင်ဖို့ကတော့နည်းနည်းဟိုမလွယ်ပါဘူးအာဒါပေမဲ့ဒီမင်းအောင်ရဲ့စစ်ကောင်စီကဆိုရလတည့်နေအနာသိမ့်ပြီးကြေးကပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုတပ်ဖြတ်နေတာတွေဖျက်ဆီးနေတာတွေနောက်တစ်ခုကလူခွင့်ရေးချမ်းဆိုင်ရာကိစ္စတွေချိုးဖောက်နေတာတွေနောက် crimes against humanity ဟလာဒီလူသားတွေရဲ့ဒီတိတ်ခါကိုစော်ကားတဲ့ဒီခွင့်ရေးဟိုတွေချိုးဖောက်မှုတွေလုပ်နေတာတွေနောက်ပြီးလို့ရှိရင် war crimes ဖြစ်နေတဲ့ကိစ္စတွေမှာဒီပုံစံမျိုးလုပ်နေတာတွေအကုန်လုံးကို data ရအချက်လိုက်ရဒီတက်ဆိုင်ရာဒီတော်လိုင်းကြီးကောင်းဆောင်အဖွဲ့တွေကနေပြီးတော့နိုင်ငံတကာကောင်းဆောင်တွေရောနိုင်ငံတကာအဖွဲ့အစည်းတွေရောမြန်မြန်ထင်ရှားဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင် report တွေတင်ပြီးတော့ရေးပြီးတော့လုပ်တယ်ဆိုလို့ရှိရင်ဒါတွေက UN Security Council ဆင့်ချီဆွေးနွေးလာရမယ်အချက်မျိုးတွေဖြစ်လာမယ်အဲတော့ဒီမေးခွန်းနဲ့ဒီအဖြေကိုကျွန်တော်တို့ချိန်ဆပြီးကျွန်တော်ပြောရမယ်ဆိုလို့ရှိရင်အပြည်ပြည်ဆိုင်ရာဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂလိုဖွဲ့စည်းတွေရဲ့လုံနိုင်စွမ်းရှိတဲ့လုပ်ငန်းနဲ့လုံရက်တွေကိုကျွန်တော်တို့အနေနဲ့ဘယ်လိုချိန်ဆပြီးတော့ကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်ဥပမာဆူဒန်နိုင်ငံဒါဖောကိစ္စလည်းနောက်တစ်ခုကမ်ဘောဒီးယားဒီဂျီနိုဆိုက်ဖြစ်တာတွေခြေခံကြည့်ပြီးပြောလို့ရတယ်ကိုဆိုဗိုမှာဖြစ်တာတွေကြည့်ပြီးပြောလို့ရတယ်အဲ့ဒါတွေကိုကြည့်မယ်ဆိုလို့ရှိရင်အချိန်မနည်းဘူးယူခဲ့ရပါတယ်တို့ဒီလိုမျိုးနောက်ဆုံးအထိဖြစ်လာအောင်အဲ့တော့ခုလက်ရှိဒီတော်လိုင်းဆိုင်ရာအဖွဲ့အစည်းပေါင်းစုံတွေနဲ့တို့လုံနိုင်တာလုံတင်တာတွေအားလုံးကိုတို့လုံနေတာတွေ့ရတယ်ဒီထူးထူးပြန်ဒီ NUG လူခွင့်ဝင်ကြီးတို့အာတရားဝင်ကြီးတို့ဒါတွေတို့ဌာနဆိုင်ရာတွေလုံနေတာတွေ့ရတယ်အဲ့ဒါတွေကနေတော့မြိုင်ဆိုင်ပြီးတော့နိုင်ငံကတိလာအောင်ရှင်းအောင်ပြောပြနိုင်တယ်ဆိုလို့ရှိရင်ဒါပေါ့လာမယ်
။အဲ့တော့နိုင်ငံကအတိုင်းပိုင်းမှာမြန်မာနိုင်ငံကိစ္စကိုအရေးတူလုပ်ချင်တဲ့နိုင်ငံတွေအများကြီးရှိပေုံတော့လူညွန်ရေးကောင်စီမှာကြာတော့တရုတ်နဲ့ရုရှားတို့ကဗီဒီယိုအနာပိုင်ထားတယ်ဆိုတော့ဒီကိစ္စကဘလောက်ဟန်ဒါဖြစ်စေနိုင်မလဲဆိုတာလည်းပြောပါအောင်
။ဒီတရုတ်နိုင်ငံတို့ရုရှားနိုင်ငံတို့ဆိုတာကဘယ်ပုံမှန်မူတည်ပြီးတော့ဒီကုလသမဂ္ဂလူညွန်ရေးကောင်စီမှာဗီဒီယိုပါဝါကိုသုံးလေရှိတယ်လဲဆိုလို့ရှိရင်ကုလသမဂ္ဂပြည်ရင်ရဲ့ခန့်တဲ့အာဒီကနဲ့ clause 7ကိုသူတို့ကြည့်ပြီးတော့ဆုံးဖြတ်လေရှိတယ်။အဲ့ဒါဘာလဲဆိုလို့ရှိရင်ဒီနိုင်ငံတနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်တဲ့ပုံစံမျိုးဘယ်နည်းနဲ့မှမလုပ်ရဘူး။ non interference ပေါ့လေ။သို့တော့အဲ့ဒီနိုင်ငံရဲ့အစိုးရတရားသိတော်လောက်အောင်အဲ့ဒီနိုင်ငံရဲ့အစိုးရလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုတည်တော်လောက်အောင်နိုင်ငံတကာရဲ့ဒီငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတိုက်ရိုက်တော်လောက်အောင်လွယ်ဝပြီးတော့တော်လောက်အောင်ထိခိုက်လာနိုင်ရှိတယ်ဆိုလို့ရှိရင်တိုက်ရိုက်ဝင်ရောက်ပြီးတော့လှုပ်ဆောင်နိုင်တယ်ဆိုတော့ပြထားပါတယ်အဲ့တော့တရုတ်နဲ့ရုရှားကိုအဲ့လိုမျိုးမြန်မာနိုင်ငံမှာဖြစ်နေဆိုတာကိုသိတာအောင်ကအာဆီယံကိုရင်းကလည်းသိမှတ်ပြုထားတယ်မြန်မာနိုင်ငံရဲ့အရေးဟာအာဆီယံရဲ့အရေးဖြစ်တယ်ဆိုတာကိုသူတို့အချက်ကြီး၅ချက်နဲ့ဟိုမလာတဲ့ကထုတ်ထားတဲ့ဥစ္စာရှိအဲ့တော့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တရုတ်နဲ့ရုရှားဟာသူတို့လှုပ်ချင်နိုင်လို့မရနိုင်ဘူးဆိုတာကိုကျွန်တော်သဘောပေါက်အောင်မယ
်အဲ့ဒီစင်တီမရောက်နိုင်ခင်မှာအခုအာဆီယံကိုဥတည်ပြီးတော့တာသူတို့ရဲ့ consensus
ဆုံးဖြတ်ထားတဲ့မူငါးချက်အတိုင်းလိုက်နာဖို့မြန်မာနိုင်ငံမှာအတိုက်ခံနေတဲ့စစ်ကောင်စီကဆွေးနွေးဖို့စသဖြင့်နောက်ပြီးတော့အာဆီယံကကုစည်လာရင်တင်းတင်းခံရတဲ့ဒေါင်ဆန်းစုကြီးနဲ့တွေ့ဆုံဝင်ပြဖို့စတဲ့အဲ့ဒီလိုင်းကိုလည်းပဲတရုတ်တို့ရုရှားတို့ကတွန်းပင်းနေကြတာတွေ့ရပါတယ်ထိတန်းထားပြီးတော့အထူးသဖြင့်တရုတ်ကဒါကိုပဲဦးစားပေးပြီးပြောနေကြတာရှိပါတယ်ဆိုတော့စောစောကဒေါက်တာထွန်းမြင့်ပြောတဲ့အစင်တီကုလသမဂ္ဂကထန်ကျဲအတိုင်းအကုန်လုံးဒီလိုအေးမယူနိုင်တဲ့အချိန်မှာအခုလိုအာဆီယံကိုဥတည်ပြီးတော့ပြန်လဲသိမြရေးဆွေးနွေးဖို့ပြောနေတဲ့ကိစ္စကဘယ်လောက်အလားအလာရှိထိုင်ပါလဲ
အဲ့ဒါကတော့တို့ဘယ်လိုပြောမလဲအကျော်ချတဲ့သဘောလောက်ပါပဲနိုင်ငံရေးအပြည့်အမြင့်ဆွဲချတဲ့သဘောလောက်လို့ကျွန်တော်တို့ကြည့်ရမှာဖြစ်တယ်ဘာလို့လဲဆိုလို့ရှိရင်တရုတ်နဲ့ရုရှားကအဲ့လိုမျိုးအာဆီယံရဲ့၅ချက်ကိုသဘောတူရယ်ဆိုတာကစဉ်းစားလို့ရှိရင်စစ်ကောင်စီဘက်ကတည်းမကောင်းပါဘူး။ဘာကြောင့်ပြောရသလဲဆိုရှင်အာဆီယံ၅ချက်ထဲမှာရှင်းရှင်းလေးပြောထားတာလည်းရှိရှိပါတယ်။သူအချက်လိုက်ပြောထားတာရှိတယ်။အဲ့ဒီအချက်လိုက်တွေကခုမင်းအွန်လိုင်းကိုယ်တိုင်ချုပ်ဖောက်တဲ့အတွက်အာဆီယံရဲ့ summit ကိုလည်းတက်ခွမပေးဘူး။ခုဒီအာဆီယံနဲ့တရုတ်နဲ့လုပ်မဲ့ summit ကိုလည်းတာဆီနေတဲ့ကိစ္စကိုလည်းအာဆီယံကရှင်းရှင်းလင်းလင်းပြောထားတယ်။သူတို့လက်မခံနိုင်ဘူးဆိုတာပြောထားတယ်။အဲ့တော့တရုတ်ကဘယ်လိုဒီလားဟိုမြန်မာစစ်ကောင်စီဘက်ကိုနည်းနည်းလေးပြန်ပြီးတော့ရန်ကားတဲ့ပုံစံရှိတယ်။အဲ့တော့တချုံပြောလို့ရှိရင်ဒါကအပြည်ဆိုင်ရာဒီဘျိုကရေစီတွေရဲ့လုပ်ငန်းစဉ်လုပ်တဲ့အခါမှာဒါမျိုးစကားတွေကတွေ့ကြုံရတယ်ဒါမျိုး statement တွေကတွေ့ကြုံရတယ်ဆိုတဲ့လမ်းတွေပါပဲ။ဒီလမ်းတွေကိုကျွန်တော်တို့အနေနဲ့သိအားငယ်စရာလည်းမလိုဘူး။အားအားကြီးတက်စရာလည်းမလိုဘူး။ဘာလို့လဲဆိုလို့ရှိရင်နိုင်ငံတကာရဲ့လုပ်မယ်မလုပ်ဘူးဆိုတာပြည်တွင်းမှာရှိတဲ့အရှိန်အဟုန်ကဘလောက်ရှိကြလဲပုံမှန်မူတည်ပြီးတော့ပြည်တွင်းကရေချင်ကိုကြည့်ပြီးတော့ဆုံးဖြတ်တာလောက်ကြတာပြကားပြောကြတာဖြစ်တယ်။သို့တော့တခုတော့ရှိတယ်စည်ရရဝင်ပြီးတော့ရှင်းရမယ့်အခြေအနေကိုရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒါ chapter 7 intervention အဆင့်ကြီးရောက်လာပြီဆိုလို့ရှိရင်တော့ဒါအဖွဲ့အဖွဲ့ဆိုကောင်ဥမာ NATO လို့ဖွင့်ပြရတယ်ကောင်ဒါမှမဟုတ်လည်းနိုင်ငံတနိုင်ငံဥမာUS လို့ဆိုကောင်ဝင်ပြီးတော့လုပ်မယ့်လုပ်ငန်းတွေရှိ
အဲ့တော့လောလောဆယ်မှာတော့အခုအမေရိကန်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်ပြီးရည်တည်ချက်မြန်မာပြည်သူတော်တော်များများကအားမရကြပါဘူး။အဲ့ဒီအချိန်မှာမကြသိခင်ဘယ်ရရှစ်လာပြီးတော့သူတို့ရဲ့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်။မြန်မာနိုင်ငံပြန်လည်စစ်မြေကိစ္စနဲ့ပတ်သက်ပြီးဘာမှတစွန်းစားမပြောတဲ့အတွက်ကြောင့်ဒါဟာမြန်မာနိုင်ငံအတွက်သူခရီးစဉ်ဟာအကျိုးမရှိတဲ့အပြင်သူတို့ကိုအစိမ့်မပြုခြင်းနဲ့သဘောသာပို့ပြီးဆန်တယ်ဆိုပြီးတော့ဘဝင်မကျဖြစ်ကြပါတယ်။ဒီကိစ္စဒေါက်တာထွန်းမြင့်ဘယ်လိုသုံးသပ်လို့ပါလဲ
။သူခရီးစဉ်ကအမေရိကန်ဆိုရရဲ့ policy ကိုကိုစားပြုတဲ့လုပ်ငန်းကိုတော့လောက်တာမဟုတ်ပါဘူး။သူရဲ့ပုဂ္ဂလိကသူ့စင်တာနဲ့ former diplomat တွေနဲ့လှုပ်ချင်းဖြစ်တယ်ဆိုတာကိုသူကရှင်းထားတယ်။နိုင်ငံတိုင်းကသူ့ရဲ့ interest သူ့စိတ်ဝင်စားမှုသူ့ရဲ့လုပ်နိုင်တဲ့လုပ်ရမယ့်ကိစ္စကိုအရင်ဆုံးဦးစားပေးလုပ်ပါပဲ။ဆိုတော့အဲ့လိုမျိုးလုပ်တာကဒါကျွန်တော်တို့တော်လိုင်းရေးလုပ်နေကြတဲ့ပြည်သူလူထုတွေအတွက်ဒါအကောင့်တဲ့သဘောဆောင်တယ်။သူတို့နဲ့ငြိမ်းမနေဘူး။လှုပ်ရှားရှိရဆက်ပြီးတော့လုပ်မယ်ဆိုတဲ့သဘောတရားပဲ။သို့တော်လည်းပဲခုနကကျွန်တော်တို့မြင့်ပြီးတော့အမေရိကန်နိုင်ငံကြီးကချက်ချင်းကြီးပဲမြန်မာစစ်ကောင်စီနဲ့ဝင်ရှင်းတဲ့ပုံစံမျိုးချက်ချင်းကြီးတော့ကျွန်တော်တို့မျှော်လင့်လို့ရမှာမထင်ဘူးဒီဒီမိုကရေစီအင်အားတွေကိုအပေးတဲ့သဘောကြီးတက်ရောက်တယ်လို့တော့ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ
်လာလူသွားပဲမစ္စတာဆာဇာကဝါရဲ့ခီးစဉ်ကနေသုံးသပ်ပြအောင
်ကျွန်တော်ကြည့်ရတာကတော့ second track diplomacy အဖွဲ့ဒီအနေနဲ့အမရစ်ချတ်ဆန် project ကြီးက knowing hija ကိုကုလသမဂ္ဂထွေထွေတွင်းမှုချက်ကနေခန့်ပြီးတော့ဒီပန်နပတ်တော်တော်မှာရစ်ချတ်ဆန်ထွက်သွားတယ်ဆိုတော့သူတို့ diplomat တွေအချင်းချင်း knowledge hija တို့ရစ်ချတ်ဆန်တို့သူသိလိမ့်မယ်။ဘာလို့ဆိုတော့ပြဿနာကတော့သူလုတ်ခဲ့ဘူးတဲ့လူတွေဖြစ်တယ်။နောက်တစ်ခုကဂျပန်မှာရှိနေတဲ့ဒီဆာဆာကာဝါတို့ရဲ့ဟို diplomatic connection အရလည်းကျွန်တော်အတိအကျမသိတော့မှန်းပြီးတော့ပဲကျွန်တော်သုံးသပ်ပြမယ်နေထိုင်မျိုးဖြစ်တယ်။မှားမှာဘလို့မှားရမယ်ဆိုကျွန်တော် knowledge hija ကိုခန့်ပြီးတော့ရစ်ချတ်ဆန်သွားတယ်ပြီးလို့ရှိရင်ဆာဆာကာဝါရောက်တယ်ပြီးလို့ရှိရင်ထိုင်းဒုတိယဝန်ကြီးသွားတယ်ထိုင်းတရားဝန်ကြီးသွားပြီးတော့တရုတ်ကလည်းစစ်ကောင်စီဘက်ကိုဥတည်ပြီးတော့လှုပ်လှုပ်ဖွယ်ရတယ်သူအာဂျင်နာတင်လာတဲ့ပုံစံမျိုးဖြစ်တယ်အဲ့တော့အဲ့လိုမျိုးကြည့်ရဆိုလို့ရှိရင် Mr. Sasakawa တို့ Richard Chan တို့ Nolin Heja တို့ရဲ့ track က track to diplomacy ပုံစံမျိုးအဆင့်လောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့အဲ့တော့သူတို့လုတ်เสียရှိတယ်လုတ်တယ်ဆိုတော့လေမြန်မာနိုင်ငံရဲ့ပြဿနာဟာမအေးဘူးနိုင်ငံကရဲ့ပြဿနာတစ်ခုဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကနေပြီးတော့ဒါလက်ခံပြီးတော့လုပ်နေတယ်လို့အဲကျွန်တော်တို့မြင်ရမှာဖြစ်တယ်
အခုဒေါက်တာထွန်းမြင့်သုံးသပ်လာတဲ့ကလုံးချုံချင်းနိုင်ငံတကာရဲ့ PR ဟာလုံးဝအဆုံးမကြဘူးလို့ဆိုပြီးတော့ပြစ်ပယ်ထားစရာအကြောင်းမရှိဘူးဒါဟာလည်းပဲထိရောက်နိုင်တယ်လို့ပြောခြင်းဖြစ်ပါတယ်ဆိုတော့တစ်ချိန်တည်းမှာပဲပြည်တွင်းမှာလည်းပဲကြားရလည်းနဲ့ကင်ဆွဲပြီးတော့တိုက်ခိုက်နေရတဲ့အင်အားစုလည်းရှိပါတယ်ဆိုတော့သူတို့ရဲ့အနေအထားကဘယ်လိုသုံးသပ်လို့ပါလဲဒီဟာဟာသိပြီးတော့ထိရောက်နိုင်သလားနိုင်ငံတကာနဲ့ဒါ side by side တွဲပြီးသွားမှလားသူတို့မျိုးနိုင်ငံတကာကိုပြစ်ပယ်ပြီးတော့လက်နက်ကင်ဒေါ်လာရင်းနဲ့ပဲလွှမ်းခြုံအနိုင်ယူရမယ်ဆိုတဲ့သုံးသပ်မှုကိုယူဆမှုကဘယ်လိုမြင်ပါလဲ
side by side သွားမှဖြစ်ပါတယ်ဒီကျွန်တော်ကအချိန်မြင့်မှလာလေပြည်ပကနေပြီးတော့သူတို့အရေးထားလာမှဖြစ်ပ ီတွင်းမှာအခုဖြစ်နေတဲ့ offensive war လို့ပဲပြောပြောဟို guerrilla shit လို့ပဲပြောပြောပေါ့လေအဲ့ဒါတွေကအခရာကြပါတယ်
ဥကျော်စံတာအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ဒီတပတ်အားကစားကဏ္ဍမှာတော့ Manchester United အသင်းကနီးပြထုတ်ပယ်လိုက်တာနဲ့မနေ့အင်္ဂါနေ့ညကကစားသွားတဲ့ဥရောပချန်ပီယံလိဂ်ဘောလုံးပွဲနောက်ဆုံးရလဒ်တွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မန်ချက်စတာ United အသင်းနဲ့နီးပြဆိုးရှောက်တော့လမ်းခွဲလိုက်ကြပါပြီWatford နဲ့ပွဲမှာ၄ဂိုးတကိုးနဲ့ရှုံးပြီးတဲ့နောက် Man U အသင်းက Director Bolt အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတော့ဆိုရှာကိုနီးပြဖြစ်ကနေရက်ဆဲဖို့ဆုံးဖြတ်ခဲ့ကြပြီးတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြပါတယ် Man U အသင်းကတော့ဆိုရှာဟာနီးပြရာထူးကနေနှုတ်ထွက်လိုက်တယ်ဆိုပြီးတော့ဒနင်္ဂနွေနေ့မှာကြေညာပါတယ်ဆိုရှာကတော့ရာထူးကနေနှုတ်ထွက်လိုက်ပြီးပြီးချင်းမှာပဲ Man U ရုပ်သံနဲ့အင်တာဗျူးလုပ်ခဲ့ပြီးတော့သူ Man U နီးပြဖြစ်လောက်ခဲ့တဲ့အချိန်တွေကိုအလွန်ပဲဂုဏ်ယူတယ်ဆိုပြီးတော့အဲ့ဒီအင်တာဗျူးမှာပြောကြခဲ့ပါတယ
် It's not for everyone and I've had the opportunity and I'm so honored and privileged to have been trusted to take the club forward and
I Man United ရာထူးကလူတိုင်းအတွက်မဟုတ်သလိုလူတိုင်းရတာမဟုတ်ပါဘူးအသင်းတိုးတက်လာအောင်လုပ်ဖို့အတွက်ကျွန်တော်ကိုရေယုံကြည်ကြည်နဲ့အခွင့်အရေးပေးခဲ့တဲ့အတွက်ကျွန်တော်အနေနဲ့အလွန်ကိုပဲဂုဏ်ယူပြီးအထူးအခွင့်အရေးတရားရတယ်လို့ခံစားရပါတယ်အသင်းကလည်းကျွန်တော်လာတော့ကထက်ပို့ပြီးတော့ကောင်းမွန်တဲ့အခြေအနေမှာရှိတယ်လို့ညွှန်လင်းပါတယ်
။မန်ယူအသင်းဘက်ကတော့လောလောဆယ်မှာဒီနေ့ဘောလုံးရာသီအကုန်ထိယာယီနီးပြတယောက်ကိုခန့်အပ်သွားမှာဖြစ်ပြီးတော့မန်ယူကစားသမားဟောင်းလည်းဖြစ်ပြင်သစ်နဲ့ PSG နီးပြဟောင်းဖြစ်တဲ့ Laurent Blanc ကိုခေါ်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီမတိုင်ခင်လောလောဆယ်အချိန်တွင်းမှာတော့လက်ထောက်နီးပြ Carrick ကအသင်းကိုနီးပြဖြစ်ခေတ္တကိုင်းတွေသွားမှာပါCarrick ကတော့ social နီးပြရာထူးကနေနှုတ်ထွက်လာတဲ့အပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်ပြီးတော့ social ကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်။ဒါပြင် Man U အသင်းကောင်းဆောင် Harry Maguire ကလည်း social ထွက်ရတာဟာကစားသမားတွေမှာလည်းတာဝန်ရှိတယ်ဆိုပြီးတော့ပြောပါတယ်။ Man U အသင်းရဲ့မျိုးကံပြိုင်ဘက် Man City နီးပြ Guardiola ကတော့သူ့အနေနဲ့ social ကိုအားလုံးအဆင်ပြေပါစေလို့ဆုတောင်းတယ်ဆိုပြီးပြောလိုက်ပါတယ
်။ I wish him all the best.It was a pleasure to face him.
သူအားလုံးအဆင်ပြေပါစေလို့ကျွန်တော်ဆုတောင်းပါတယ်။သူနဲ့ရင်ဆိုင်ခဲ့ရတဲ့ပွဲတွေကတကယ်ကောင်းပါတယ်။သူကကျွန်တော်တို့ကိုပို့ပြီးတော့အနိုင်ရခဲ့ပါတယ်။ဒါပေမဲ့ကျွန်တော်သိသလိုသူလည်းသိတယ်ခင်ဗျားလည်းသိတယ်။ Man U လို Man City လို Nobby Liverpool Arsenal Tottenham Chelsea တို့လိုအသင်းကိုနီးပြအဖြစ်ကင်ပြီးဆိုရင်နိုင်မှုလိုပါတယ်။နိုင်မှလည်းဖြစ်မယ်။ဒီလိုမှမဟုတ်ဘူးဆိုရင်တော့ပြဿနာတက်လိမ့်မယ်။ကျွန်တော်အခုဒီမှာဆက်ရှိနေတာကလည်းနိုင်လို့လေမဟုတ်ရင်တော့ကျွန်တော်လည်းသွားပြီပေါ့ကျွန်တော်အနေနဲ့ကတော့သူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပြီးဒီနေ့ကျွန်တော်တို့ပြန်တွေ့မယ်လို့လည်းမျှော်လင့်ပါတယ
်မန်ယူသင်းဟာဒီနေ့ဘောလုံးရာသီမှာပထမ5ပွဲကစားတဲ့အချိန်မှာ4ပွဲနိုင်တပွဲတည်း73မှတ်နဲ့ Chelsea နဲ့အတူဇယားထိတ်မှရှိခဲ့ပေမဲ့နောက်ပိုင်း9ပွဲမှာတော့မန်ယူသင်းဟာတပွဲပဲနိုင်ပြီးတော့တပွဲတည်း5ပွဲရှုံးတာကြောင့်ဇယားထိတ်က Chelsea နဲ့12မှတ်ပြတ်ပြီးတော့18မှတ်နဲ့အဆင့်8ကိုကျသွားခဲ့ပါတယ်မန်ယူသင်းဟာပြီးခဲ့တဲ့နှစ်ကလည်း Premier League နဲ့ Europa League မှာဒုတိယရခဲ့ပြီးတော့ဒီနေ့ဘောလုံးရာသီမှာတော့ Portuguese တိုက်စစ်မှု Cristiano Ronaldo ပြင်သစ်နောက်ခံလူ Varane နဲ့ England တောင်ပံကစားသမား Sancho တို့ကိုခေါ်ယူအားဖြည့်ခဲ့တာကြောင့်ဘောလုံးဝေဖန်သူတွေကြွမ်းကျင်သူတွေနဲ့အကဲခတ်တွေကမန်ယူသင်းကိုဒီနှစ်မှာအတော်လေးမျှော်လင့်ထားခဲ့ကြတာပါ
It's a very sad day.I think the manager
ဆိုရှာထွက်လာရတဲ့အပေါ်မှာမန်ယူပရိသတ်တွေကြားမှာလဲသဘောထားတွေကအမျိုးမျိုးဖြစ်နေပြီးတော့စိတ်မကောင်းတဲ့သူတွေရှိသလိုတချို့ကလည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောတာတွေရှိနေပါတယ်လောလောဆယ်မှာတော့မန်ယူနီးပြနေရာအတွက် Real နီးပြဟောင်းဇီဒန်းလက်ရှိ PSG နီးပြပိုချက်တီနိုလက်စတာနီးပြ Brendan Rodgers နဲ့ Ajax နီးပြ Erik ten Hag တို့သတင်းတွေထွက်နေပါတယ်ဒါမဲ့ဇီဒန်ကဘာသာစကားအခက်ခဲနဲ့သူကိုယ်တိုင်လည်းပြင်သစ်လိုက်ရွေးစဉ်အသင်းနဲ့ PSG အသင်းကိုနီးပြလုပ်ဖို့ပူဆန္ဒရှိနေပုံရသလိုအေဂျင့်နီးပြ Erik ten Hag ကလည်းဘာသာစကားအခက်ခဲရှိနေပြန်တယ်လို့သတင်းတွေကဖော်ပြနေပါတယ်။ဒါကြောင့်အဖြစ်နိုင်ဆုံးကတော့ Premier League အထွေထွေရှိပြီးသား Pochettino နဲ့ Brendan Rodgers တို့ပဲဖြစ်ပါတယ်။ဒါမဲ့သူတို့ကလည်းလက်ရှိမှာ PSG နဲ့ Leicester နီးပြတွေဖြစ်နေတဲ့အတွက်အခြေအနေတွေကထင်သလောက်တော့လွယ်ကူတဲ့အနေအထားမဟုတ်ဘူးလို့ပဲသုံးသပ်မှာဖြစ်ပါတယ်ဒီထဲမှာ PSG နီးပြပိုချက်တီနိုကတော့ရေပန်းစားဆုံးဖြစ်နေပြီးသူရောက်လာမလားဒါမှမဟုတ်ဘယ်သူရောက်လာမလဲဆိုတာကတော့ကမ္ဘာတော်ကဘောလုံးဝါသနာရှင်တွေအားလုံးက စိတ်ဝင်စားစွာနဲ့ဆုံးချနေကြပါတယ်ခင်ဗျာ
။အချိန်ထဲမှာပဲ Manchester United အသင်းဟာ Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားပြီဖြစ်ပါတယ်။ Man U အသင်းဟာအင်္ဂါနေ့ကကစားခဲ့တဲ့ဥရောပ Champions League ပွဲစဉ်မှာ Villarreal ကိုစပိန်မှာ2-0မရှိနဲ့နိုင်လိုက်ပါတယ်။ Man U အတွက်ဂိုးတွေကတော့ဒုတိယပိုင်း88မိနစ်နဲ့မိနစ်90မှာ Ronaldo နဲ့ Jadon Sancho တို့ကသွင်းပေးခဲ့တာပါ။ဒါကြောင့်မန်ယူသင်းဟာ၅ပွဲပြီးမှ10မှတ်ရပြီးတော့ရှုံးထွက်ဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်။အုပ်စု F ကတခြားပွဲစဉ်မှာတော့ Young Boys နဲ့ Atlanta တို့3ဂိုးစီတည်ကြသွားပါတယ်။အုပ်စု E မှာတော့ Bayern က Dynamo Kiev ကို Ukraine မှာ2-2နဲ့နိုင်လိုက်ပြီးတော့ Barcelona ကတော့အင်္ဂွင်းမှာ Benfica ကို6မရှိတည်ကြသွားတဲ့အတွက် Barcelona အသင်းရှုံးထွက်ဆင့်ကိုတက်ဖို့မရေမရာဖြစ်လာနေပါတယ်။လောလောဆယ်မှာ Bayern က15မှတ် Barcelona က9မှတ်Benfica က9မှတ်နဲ့ Kiev ကတမတ်ရထားပါတယ်။ဒါပေမဲ့နောက်ဆုံးပွဲစဉ်မှာ Barcelona ဟာ Germany မှာသွားပြီးတော့ Bayern Munich နဲ့ကစားမှာဖြစ်တာကြောင့်ဒီပွဲကပွဲချက်ဖြစ်နေပြီးတော့ Benfica ကတော့အင်္ဂွင်းမှာ Kiev နဲ့ကစားမှာဖြစ်လို့ Benfica ကနောက်တစ်ဆင့်တက်ဖို့ပို့ပြီးတော့အလားအလာကောင်းနေတယ်လို့ပြောရမှာပါ။ဒါပေမဲ့လည်း Barcelona နီးပြတဲ့ Xavi ကတော့သူ့အသေးအနေနဲ့ Bayern Munich ကိုနိုင်အောင်ခံနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။Bueno, sinceramente lo que me da más optimismo es ver al equipo jugar.
Yo da un joya y yo va ya a cao song ni mió len tha de le so lo a tin a ku lo ga za ni da ku tui ya lo ba. Chanaro a ni ne be tin ne ma so pyai nai ne lo thin ma de. Chanaro di ni tui ga ya so lo mió so yin chanaro a ni ne munich ko toa pi lo a nai ya bu sin sa nai ma de. Ba ma ma phit nai ya lo ma shi ba u. Chanaro ku ba da ku a ku ya ma ba.အဲ့ဒါအပြင်ဘိုင်ယန်ဘက်မှာလည်းကစားသမားတွေကကိုဗစ်ကန့်သတ်ချက်တွေကြောင့်မပါနိုင်တာတွေလည်းရှိပါတယ်။ဒါကကျွန်တော်တို့အတွက်ကောင်းတဲ့အချက်ပါ။ဒါပေမဲ့ကျွန်တော်တို့ကိုကိုကိုပဲစဉ်းစားဖို့လိုပြီးတော့အခုကစားသလိုမျိုးဆိုရင်နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်နိုင်ခြင်းရှိတယ်လို့ဘာစလိုနာနီးပြရှာဗီကပြောသွားတာပါ။မနေ့ကကျန်တဲ့ပွဲစဉ်တွေမှာတော့အုပ်စုဂျီကလီလီကဆော့သ်ဘတ်ကိုတကူကူမရှိနဲ့နိုင်ပြီးဆဗီကဝော့ဘတ်ကိုငကူကူမရှိနဲ့နိုင်ပါတယ်။အုပ်စု H မှာတော့လက်ရှိချန်ပီယံ Chelsea ကယူဗန်တက်စ်ကို 4-0 မရှိနဲ့နိုင်ပြီးမောင်မုံနဲ့ Zenit St. Petersburg တို့တကူစီတည်ကြသွားခဲ့ပါတယ်။ဒီနေ့ကျမှတော့အုပ်စု A B C D ကပွဲတွေကိုကစားကြမှာဖြစ်ပြီးတော့အိမ်မှာတော့ Man City နဲ့ PSG, Atletico နဲ့ AC Milan, Liverpool နဲ့ Porto တို့ပွဲတွေကတော့ဘောလုံးပရိသတ်တွေအကြိုက်တွေ့မဲ့ပွဲစဉ်တွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ View American တန်ကနေပို့ထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါအောင်မယ်ခင်ဗျာ
။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုဘယ်သူကကိုစားပြုမယ်ဆိုတာဆုံးဖြတ်မဲ့ကုလသမဂ္ဂကော်မတီအစည်းအဝေးကိုဒီဇင်ဘာလ1ရက်နေ့မှာလုပ်မယ်လို့ကုလသမဂ္ဂအထူးဌာနညီလာခံတဘာပတိရဲ့ပြောခွင့်ရက View ကိုပြောပါတယ်။ကုလသမဂ္ဂမှာနိုင်ငံကိုယ်စားပြုခွင့်အပြိုင်တင်သွင်းထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ရဲ့ကိုယ်စားပြုမှုဆိုင်ရာနဲ့ပတ်သက်ပြီးအဖွဲ့ဝင်၉နိုင်ငံပါ Credential Committee မှာဆွေးနွေးဆုံးဖြတ်ကြမှာပါ။လက်ရှိအားဖြင့်တော့ဆင်နာသိမှုကိုဆန့်ကျင်ပြီးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့တန်မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဖြစ်ဆက်ရှိနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမ္ဘာ့ကထပြုကျင်းပပို့ဆီစဉ်ထားတဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးအတွက်သူတို့ကိုမဖိတ်ပဲခြံထားတဲ့ပေါ်တရုတ်နဲ့ရုရှားတို့ကဒီကနေ့အပြင်းထန်တုံ့ပြန်လိုက်ကြပါတယ်ဒီစည်းဝေးတဲ့ထိုင်ဝမ်ကိုဖိတ်ထားတဲ့ပေါ်တရုတ်ကအမျက်ထွက်ပြီးရုရှားကတော့ဒီစည်းဝေးကိုသွေးခွဲတဲ့လိုရဖြစ်တစိကပ်ပြောဆိုပါတယ်အကူအညီပေးဖွဲ့တွေကဝေဖန်နေတဲ့ဂျာကပဲရူညာဒုက္ခသည်တွေကိုဝေးလံခေါင်ဖျားရေလွှမ်းမှုနိုင်တဲ့ကျွန်းကိုပို့နေတာပြန်ဆတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါစပြီးကူးစက်ခဲ့ကြတဲ့ကဆိုရင်တရက်တွင်းကူးစက်သူအရေအတွက်စံချိန်တင်မှတ်ပြခဲ့ပြီးဒေါ်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ခင်ဗျာ
ဒီကနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုကုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ်မာဖြစ်ပါတယ်စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာတာနက်ရှဝန်ကယ်လီနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ View American တန်ရဲ့ဗိုလ်ထုံးနဲ့အစီအစဉ်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် View ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမြန်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.